ယနေ့သာသနာတော်နှစ်2554ခုနှစ်တပုတ်တွဲလဇန်23ရက်2012ခုနှစ်နှစ်လပိုင်း16ရက်နေ့ညကျေးဇူးတော်ရှင်ဧကမဟာပန္တိတမုဂုတ်ဆရာတော်ဘုရားကြီးဤတရားဌာနရခိုင်ပြည်နယ်မန်အောင်မြို့ရန်အောင်မြင်ဘုရားကွင်းအတွင်ရှိဓမ္မဘူဇနိယနေရာဌာန၌မန်အောင်မြို့နယ်ဂောဇကံအတွင်တရင်သုံးနေထိုင်တော်မူကြကုန်သောဘုရားမူရှိသောတန်ဃာတော်အရှင်သူမြတ်အပေါင်းတို့အားဥထိပ်ပန်းစင်လျက်မြုံမီမြုံဖလူကြီးမင်းများအမှုထား၍မန်အောင်မြို့နယ်လူငယ်အာမန်အဖွဲ့နှင့်တကွနေသူနေသားအပေါင်းတို့မှစီရင်ခြင်းပလူဒန်းပူဇော်အပ်သောဓမ္မပူဇတိယအခါကာလဒုတိယညနိုင်တရားတော်နာကြွရောက်တော်မူလာကြကုန်သောယောဂီသူတော်စင်များအလုံးစိတ်ဤချမ်းသာခြင်းကိုယ်ဤချမ်းမာခြင်းပြည့်စုံစွာနှင့်ဦးဇင်းတို့ဟောပြောပြသမဲ့သစ္စာတရားများကိုနာလဲနာနိုင်ကြပါစေနာရင်အတိုင်းလဲသိကြပါစေသိတဲ့အတိုင်းလဲဒီဘဝဒီခန္ဓာမစွန့်ကြခင်ကိုယ်ဒုက္ခကိုလက်ဆသိမ့်အောင်ကြင့်ကြံကြိုးကုပ်ပွားများအားထုတ်နိုင်ကြပါစေလို့ရှိဦးစွာမေတ္တာပို့သပေးလိုက်ပါတယ်နော်အလုံးသောတရားတော်နာကြွရောက်လာသောသူတော်ကောင်းအပေါင်းတို့လည်းမိမိတို့ရဲ့မမေ့မလျော့မပေါ့ဆသောတတိမလျော့သောဇွဲလုံးလားလက်ကင်ထားပြီးတော့ယခုလိုမရစဘူးအရာထူးနေတဲ့ဘဝဒုကလေးကိုတာရီသမီးရေးစီးပွားရေးတွေနဲ့မိမိရော့ရော့ပေါ့ပေါ့ဆဆအချိန်မကုန်ကြစီပဲနဲ့သာသနာတော်နဲ့တွေ့ကြုံအောင်ကြိုးစားကြပါလို့အလုံးလေးစားစွာနဲ့တိုက်တွန်းပါလေနော်။တာယေသမီးရေးစီးပွားရေးနဲ့တဲ့အချိန်မကုန်ပဲနဲ့သာသနာနဲ့တွေ့ကြုံအောင်ကြိုးစားပါစောစောတိုက်တွန်းတဲ့စကားနော်။တကယ်တော့ဦးဇေနုသူတော်ကောင်းတို့ဗုဒ္ဓဘာသာဝင်တွေဟာတကယ်ကိုယ့်ဘဝရဲ့တန်ဖိုးကိုသာတကယ်သိကြရင်လေတကယ်သိကြရင်တပါးသောပုဂ္ဂိုလ်တွေနဲ့နှိုင်းရှင်ပြီးတော့ရှင်ပြိုင်ပြီးတော့ပေါ်ပေါ်ဆဆနေနိုင်စရာနေရက်စရာမရှိဘူးဘာကြောင့်ဒီလိုပြောသလဲဆိုတော့တော်ကောင်းတို့အခုရထားတဲ့ဘဝသည်တမညဘဝမဟုတ်ဘူးတန်တရားတစ်ခွင်မှာပညာရှိသောသူတော်ကောင်းကြီးများပညာရှိသူတော်ကောင်းများအလိုလားအတောင်းတအအပန်းစင်အဆုံးသောဘဝအနှစ်သက်ဆုံးပညာရှိများအနှစ်သက်ဆုံးဘဝကိုသူတော်ကောင်းတို့ရထားတာလို့ဒီလိုမှတ်ထားဟုတ်ပြီနော်ဒီလိုဆိုရင်တန်ဖိုးမဲ့တဲ့ဘဝလားတန်ဖိုးရှိတဲ့ဘဝလားအေးဘာကြောင့်တန်ဖိုးရှိသလဲလို့ဆိုတော့တဘုရားသာသနာနဲ့ဂျုံနေနှစ်သာသနာတွင်းမှာလူဖြစ်တယ်သုံးဘုရားရဲ့အဆုံးအမတွေကိုနားလည်အောင်ဟောပြနိုင်တဲ့ဆရာကောင်းသမားကောင်းတွေရှိနေတယ်လေးတရားကိုကောင်းစွာနာယူလိုတဲ့စိတ်ကောသူတော်ကောင်းတို့ခံယူလိုတဲ့စိတ်ကောမရှိဘူးလားအဲတရားနာခံတဲ့စိတ်လည်းရှိနေတယ်နောက်တစ်ခါဘုရားရဲ့အဆုံးအမတွေကိုသီလသမာဓိပညာသိက္ခာတွေကိုကိုယ်တိုင်ကိုယ်ပိုင်ကျင့်ကြံနိုင်တဲ့ခွန်အားတွေရောမရှိဘူးလားกายบละญาณบละสิทธะบละกายบละขันธ์โกอินอาดิแลตองติ้นตันมาปี้ผูณีจะโดญาณบละอะกองอสูอะกองอสูอะจองอโจอมาอมันนี่โกป้ายช้าနိုင်เนี่ยญาณนี่แลตัวรอกองโดมาชื่อนี่สิทธะบละตัวรอกองเตียฤโกจิ่จั่นหลูสิทธิ์ตัวรอกองผิดหลูสิทธิ์ตัวรอกองเตียโกเม็ดนูได้สิทธิ์ขွန်อาฤตัวรอกองโดมาชื่อนี่ဒီတဲ့အဖို့တန်တဲ့ဘဝမရှိတော့ ်ကျင်းတတ်လားဒါကြောင့်မို့ဦးဇင်းရဒီ2017မှာနော်အခု January လကစပြီးတော့ဗာတိုက်တွန်းခဲ့လေဆိုတော့ငါတို့သည်ဘုန်းရှင်ကံရှင်ပါရမီရှင်တွေဖြစ်တယ်ဘုရားဘာသာဝင်မှရင်အဲ့ဒီအသည့်လေးရှိဖို့လိုတယ်နော်အဲ့တော့အိမ်ပြန်ပါသွားအောင်ပြောကြည့်စမ်းပါငါတို့သည်ဘုန်းရှင်ကံရှင်ပါရမီရှင်များဖြစ်တယ်ပြောကြည့်ကိုကိုကိုလည်းဆုံးမကိုသားသမီးမြေမြေကိုတပည့်သားမျိုးကိုလည်းလက်ဆင့်ကမ်းပေးငါတို့ဟာတန်မှန်မျိုးနွယ်တွေမဟုတ်ဘူးငါတို့ဟာဘုန်းရှင်ဘုန်းရှင်ဆိုတာဘုန်းဆိုတာပုံညပုံညဆိုတဲ့ပါဠိစကားလုံးကလာပုံညကနေပုံပုံကနေဘုံဖြစ်တယ်ပုံညဆိုတာကောင်းမှုသူတော်ကောင်းတို့မှာအတိတ်ကပြုခဲ့တဲ့ကောင်းမှုကုသိုလ်ကံတွေပါလာလို့အခုလူအဖြစ်ကိုရတယ်သာသနာနဲ့တွေ့တယ်တရားနာကြားခွင့်ရတယ်ထောင်နိုင်တဲ့နားပါတယ်အတိတ်ကကောင်းမှုကုသိုလ်ကံတာမရှိခဲ့ရင်ယခုလိုတရားနာခွင့်ကိုဒီကျုံးမှာလူတွေအများကြီးရှိတယ်အဲကျုံးမမရှိတဲ့လူတွေနဲ့ဒီနေ့တရားနာပိဋကတ်နဲ့နှိုင်းရှင်ကြည့်တရားနာတပိဋကတ်ဘာမှပြောပါတော့ဘာဖြစ်လို့လဲဟိုလူတွေဘာလို့မလာနိုင်တာတို့သူတို့မှတရားနာရမယ်ပုံညကောင်းမှုမရှိခဲ့ဘောဘောမထင်နဲ့ဟောမဲ့ပုဂ္ဂိုလ်ကခင်ဗျားတို့ဒါဥဒုမင်္ဂလာကတဏှာထဲမှာထိုင်ပြီးတော့တရားဟောနေမှာလာနာကြဆိုဘယ်သူမှလာမှာမဟုတ်ဖဲလို့ရှိတဲ့နေရာကိုကျုပ်အရောက်လာဟောလို့ဟမ်ဒါတောင်အကုန်လာမနာနိုင်တာသည်နာခွင့်ကံတို့တို့မှမရှိဘူးဘုံကံမရှိဘူးနော်ဘုံဆိုတာပုံညအတိတ်ကပြုခဲ့တဲ့ကောင်းမှုပုပ္ပေစကတပုံညတာအတိတ်ကပြုခဲ့တဲ့ကောင်းမှုကုသိုလ်ကံရှိမှဟောဒီအခွင့်အရေးတွေကိုရဟုတ်ပြီနော်ဒါမို့ငါတို့သည်ဘုံရှင်ကံရှင်ဘယ်လိုကံလဲငါတို့မှာကြွတန်းဝင်ထိုက်တဲ့ကံရှိနေတယ်ဒီနေ့ကဘာပေါ်မှာသန်းပေါင်း6000ပေါ့လေနီးနီးရှိတဲ့အထဲမှာအခုဦးဇင်းတို့တော်ကောင်းတို့တို့လူနေစုကလေးသာတင်တရားကိုနာကြားခွင့်သိခွင့်ရတယ်ဖျားပွင့်တဲ့ဒေသကမစ္စည်းမဒေသအခုအိန္ဒိယနိုင်ငံနော်ဒါမေဇင်းဘာဒေတာနဲ့တွိုင်းနှိုင်းရှင်ကြည့်ရင်ဒါပစ္စံတရစ်ခေါ်တယ်အနိကဆုံးနေရာပေါ့လေမေဇင်းမနဲ့အနိကဆုံးနေရာဒီနေရာပတ်ဝန်းကျင်မှာထွန်းကားနိုင်တယ်တချို့ကသာသနာအနောက်ရွှေ့မရွှေ့ဘူးရွှေ့လို့လည်းမရဘူးနော်ဗုဒ္ဓဤမေဇင်းမပရိပရာလန်းစင်သည်မေဇင်းမဒေတာမှာသာထွန်းကားတယ်ရှင်းလားအဲ့ဒါကမ္ဘာဗုဒ္ဓသာသနာပြုကြီးကျယ်အောင်ရှောက်အော်ပြီးတော့ဟိုနိုင်ငံပြုဒီနိုင်ငံပြုဘယ်လုံးမှမပြုနိုင်ဘူးတော်ပေါက်လာမစ္စည်းမဒေသမှာသာထွန်းကားတယ်အဲ့ဒီမစ္စည်းမဒေသမှာလူဖြစ်ခွင့်ရနေတယ်သူတော်ကောင်းတို့ဟုတ်ပြီနော်သာသနာနဲ့လည်းမကြုံဘူးလားအခုသူတော်ကောင်းတို့ကြွအောင်လွတ်အောင်ဟာအားထုတ်မယ်ဆိုအားထုတ်နိုင်တဲ့စိတ်ဓာတ်ဗလကာယဗလညာနာဗလကောရှိမရှိအေးတချို့သာသနာထွန်းကားနေပေမဲ့ထွန်းကားတာအသာထားအခုလိုယဟန်ဝတ်စာရိပေတွေတင်ပြီးတော့မိစ္ဆာလမ်းကြောင်းလိုက်နေတာနဲ့တပုံကြီးဇာရပိဒါကြီးတွေပဲဗေဒင်ဖုံကြီးချဲဖုံကြီးဓာတ်ဖုံကြီးလုံးပြီးတော့အရိယသစ္စာတရားတွေနဲ့ဝေးနေတဲ့ပုံကိုယ်တွေအများကြီးတချို့စာပေတွေကန့်ကွန်အောင်တတ်တယ်ဟာဟိုဘွဲ့ဒီဘွဲ့ဘွဲ့တွေအကုန်ယူထားပြောလိုက်တော့မိစ္ဆာသန်းကြီးပဲထွက်တယ်ခုဥစဉ်တို့တရားဟောတဲ့နေရာတောင်မှသတိပေးတာလို့လို့နဲ့တချို့လာပြောတာရှိတယ်အဲ့ဒါဥစဉ်လုံးဝမနှစ်မြို့လို့ဒါတရားဘွဲ့ဝဲထဲမှာထည့်ထည့်ပြောတယ်အဲ့ဒါဘာလဲဆိုတော့ဆုံးမတဲ့လူအားလုံးကိုကျေးဇူးတင်တယ်အဆုံးမအမှန်ကိုပေးကြသူအားလုံးကိုလည်းဦးဇင်းကလေးစားတယ်တန်ဖိုးထားတယ်ဟောဒီလူတွေတဲကဆုံးမနိုင်ရင်လေဦးဇင်းကိုလာဆုံးမလဲပါနာခံမှုအသင့်မကိုကိုအဆုံးမပေးတဲ့လူအားလုံးကိုကျေးဇူးရှင်လို့သတ်မှတ်ထားတယ်သို့တော့ယခုပြောတဲ့စကားကိုတော့လုံးဝလက်သက်မခံဘာလဲဆိုတော့ဘာသူမင်္ဂလာတို့တဲ့မင်းတို့လှဲ့လဲမအော်နဲ့ရှင်ယိုဇွဲကမှားနေတဲ့အမှားကိုမင်းတို့ဘာမှလှုပ်လို့မရဘူးตุ้ต้ายท้าไล่ตุ้ต้ายท้าเนี่ยตะบี้ดอတို့บาลุตึงงานวุ่นนี่อู้มาเลยเน
တရားဟောတာကိုထားလိုက်တော့သင်္ကန်းကိုဝတ်မနေနဲ့တော့သူ့တိုင်းထားမှာဆိုရှင်းလားလက်သိမကောင်အဲ့စကားကိုတော့ဘယ်လောက်ကြီးတဲ့ပုဂ္ဂိုလ်ကလာဆုံးမဆုံးမအဲ့ဒီစကားကိုလုံးဝလက်သိမကောင်မားနေရင်ဘာလို့ရအောင်အမားပြင်ဖို့ဖျားပွင့်လာတာသူ့တိုင်းသာထားလိုက်တော့ဆိုတန်ခါလိုးကိုမလိုတော့ရှင်းလားဖျားရဲ့သားတော်တွေအနေနဲ့မားတာပြင်ပေးဖို့တိထားတဲ့ဗုဒ္ဓကြီးအဆုံးအမတွေလက်ဆင့်ကမ်းပေးဖို့ဒါဖရာရဲ့သားတော်တွေမှာတာဝန်သာသနာကြောင်းတဲ့တင်ထိုင်နေလို့လဲသာသနာထွန်းကားမှာမဟုတ်ဘူးဆုံးမှာငတ်သွားမယ်ရှင်းလားအဲ့တော့သူ့ရိုးရာတိုင်းမှားနေတာမိရိုးဖလာမှားခဲ့တယ်မှာဒီတိုင်းထားတယ်ဆိုရင်မိရိုးဖလာအတိုင်းသွားပေါ့ရှင်းလားကောင်းပြီအဲ့တော့ငါတို့ဒီဘုန်းရှင်ကံရှင်ကျွတန်းဝင်တိုက်တဲ့ကံအလုံးမှာရှိနေတဲ့ဒီနေ့သစ္စာတရားကိုထောင်တတ်တဲ့အရိယာသစ္စာတွေကိုနားလည်တဲ့သိနိုင်စွမ်းရှိတယ်ဆိုရင်ကျွတန်းဝင်နိုင်တဲ့ပုံကိုယ်လေးကြီးပဲဒီကျွတန်းဝင်မဲ့ပုံကိုယ်ကြီးကြံနေသေးတယ်ဒီသာသနာဒီနေ့အထိရှိနေတာရှင်းလားမနေ့ကနာဂရဝိန္ဒသုတ်ငါတို့ဘာလို့နားရလဲဆိုတော့ဒါငါတို့အတွက်ဟောထားတဲ့သုတ်မငါတို့နားရရှင်းရှင်းလေးပဲသဘောပါလားအလုံးနာလေနော်ဘုံရှင်ကန့်ရှင်ပါရမီရှင်သူတော်ကောင်းတို့ပါရမီပြည့်ပြီးသားတွေတာသနာနဲ့စိုက်စိုက်မြဲ့မြဲ့တွေ့နေတာလုံလာဝရိယလေးစိုက်ထုတ်ပြီးကြိုးစားအားထုတ်လိုက်ကြမယ်ဆိုရင်ဒီဘဝကျွတ်ထန်းဝင်တိုက်တဲ့ပါရမီတွေအပြည့်ပါပြီးသားယုံကြည်လိုက်စမ်းပါကိုကိုကိုဘုံရှင်ကန့်ရှင်ပါရမီရှင်ရဲ့လို့သိတဲ့အတွက်ဘာထူးကြသွားမလဲမေးရင်ကြောက်ကြုတ်ပဲဖြေမယ်ခင်ဗျားတို့မဖြေနဲ့နော်တကယ်ခင်ဗျားတို့ကခင်ဗျားတို့အိမ်ရောက်မှစဉ်းစားရမှာဒါပေမဲ့ဒီလူတွေဒီတိုင်းထားခဲ့လို့မရဘူးဆိုတော့ကြုတ်သိတယ်နော်မှန်အောင်ရဲ့အခြေအနေကိုကြုတ်ကောင်းကောင်းသဘောပေါက်နေပြီနော်အဲ့တော့ငါတို့ဒီဘုံရှင်ကံရှင်ပါရမီရှင်တွေဖြစ်တယ်လို့သိချင်းကြောင်ဘာဆက်စဉ်းစားရမလဲဆိုတော့ဘုန်းရှင်ကံရှင်ပါရမီရှင်ဖြစ်တဲ့အတွက်ဘုံမဲ့ကံမဲ့ပါရမီမဲ့တွေအလုံးမျိုးငါတို့မလုတ်တင်ဘူးဘုံမဲ့ကံမဲ့ပါရမီမဲ့တွေနေတဲ့အနေမျိုးငါတို့မနေတင်ဘူးဘုံမဲ့ကံမဲ့ပါရမီမဲ့တွေစားတဲ့အစားမျိုးငါတို့မစားတတ်ဘူးဟုတ်ပလားဘုံမဲ့ကံမဲ့တွေသူများအသက်တတ်ပြီးအသက်မွေးတယ်ဘုံကံမရှိလို့သူများအသက်တပ်ပြီးတော့အသက်မွေးရတယ်လက်နဲ့ကန်ရေးအသက်မွေးရတယ်ဆိုတာယုံညံ့သူတို့ဖြစ်တယ်ရှင်းလားဘုံကံမဲ့သူတို့ရဲ့အသက်မွေးဝမ်းကြောင်းရှင်းသလားသဘောပေါက်တယ်နော်ဟုတ်ပြီသူများတိုင်းအသက်တိုင်းအသက်မွေးတဲ့အလုပ်ဟာဘုံပဲကံမဲ့တွေရဲ့အလုပ်ဖြစ်တဲ့အတွက်ငါတို့ဘုံရှင်ကံရှင်တွေမလုပ်အောင်သူများပြည့်စည်ခိုးပြီးအသက်မွေးနေရတဲ့အလုပ်တွေဘုံမဲ့ကံမဲ့တွေရဲ့အလုပ်ဖြစ်တယ်ငါတို့ဒီဘုံရှင်ကံရှင်မှာဖြစ်တဲ့အတွက်သူများအသက်သူများပစ္စည်းခိုးပြီးအသက်မမွေးအပ်ဘူးကိုကိုကိုနားလေတဲ့ကိုတန်ဖို့ကိုသိနေရသူများသားမယားဆော်ကားတဲ့စီးမဲ့ကမ်းမဲ့ဗယံပရာလုတ်တဲ့အလုတ်ဟာဘုံမဲ့ကမ်းမဲ့တွေရဲ့အလုတ်တာမတာမမသိမယားမမသိဟင်ချင်းလားခုနောက်နိုင်ငံကအယူဆတွေဟိုကိုရီးယားကားတွေကြည့်ပြီးတော့ living together လက်မထပ်ဖက်အတူပေါင်းသွင်းပြီးနေတယ်အုတ်ချုပ်သူထံမှာတောင်းရန်၍အများအားအသိပေးပြီးအုတ်ထင်းသူဤခွင့်ပြုခြင်းဖြင့်ပေါင်းသင်ခြင်းကဒါလျင်အပြစ်မဲ့သောပေါင်းသင်ခြင်းဖြစ်တယ်။အဲ့ဒါကိုမိမိတို့စိတ်ထင်ရရမ်းလုံနေခြင်းသည်ဘုံမဲ့ကံမဲ့ပါရမီမဲ့တို့၏ပရံပရာအလုပ်ရှင်းလားအဲ့ဒါလို့သိအောင်ကလေးတွေကစပြီးသင်ပေးမူလရံကလေးလေးသွားပြီးမင်းရင်းစားရှိပြီလားသွားမမင်းနဲ့တော့ပေါ့လားခင်ဗျားတို့ကြို့တို့ဖြက်စီးနေတာဟုတ်ပြီနော်ကလေးကိုကလေးနဲ့တန်တဲ့စကားပြောဦးဇင်းတို့ကမိကောင်းဖခင်နေသားကောင်းသမီးပေါင်းမွေးကျင်နေဆိုရင်သားတွေသမီးတွေအရွယ်ရောက်လာတာနဲ့ကိုယ်စီးပွားရေးတောင်အတိမခံနဲ့တော့ပေါ့လားမသိခံတော့ငါသားဖြစ်ချင်တာဖြစ်ရမယ်ငါသမီးဖြစ်ချင်တာဖြစ်ရမယ်ဆိုဟိုကမသေးခင်အမွေတောင်းမိဘများစောက်အဲအသုံးမကျလို့
ဥစဉ်ပါဇာကတော့အဲ့ဒီဟာကြီးထွက်ပြောလို့မကောင်းပါဘူးသဘောပါလားပြောလိုက်ချင်တော့တစ်တစ်ကွာကွာဘိုးကျူအောင်ဆန်းတဲ့ကိုရိုင်းလိုက်မှအဆင်ပြေမှာဟမ်ဘာလူမျိုးတွေကကိုလူမျိုးကိုကိုစနစ်တကျပြိုးထောင်နိုင်တဲ့မျိုးချစ်စိတ်တွေပြောင်းနေကိုဘာသာသာသနာကိုထိမ့်သိမ့်စောင့်ရှောက်ရမယ်သာသနာဘာသာသွေးတွေပြောင်းအားလုံးပြန်ပြီးထူထောင်ကြစမ်းပါလေ့ကျင့်ကြစမ်းပါတောင်းပန်ပါလေဟင်ငါတို့ကဘုံမဲ့ကံမဲ့တွေမဟုတ်ပါဘူးရှင်းလားသာသနာကိုနှစ်ပေါင်းများစွာဟောဒီအိန္ဒိယနိုင်ငံဘုရားပွင့်တဲ့နေရာမှာတောင်တို့နိုင်ငံလောက်သာသနာမထိနိုင်ဘူးတို့လူမျိုးလောက်သာသနာကိုမဆောင်ရှောက်နိုင်ဘူးဟင်အိန္ဒိယမှာ2-900သာသနာကွယ်ခဲ့ပြီဘုရားပြိဋ္ဌိနိဗ္ဗာန်ဆံပြီး2-900ပဲသာသနာတည်ခဲ့တယ်အဲ့ဒီကနေတီဟိုကိုကူတယ်တီဟိုမှာ2-900ပြီးသွားပြီသူတို့ကဏ္ဍကျန်တဲ့1500ကျော်လုံးလုံးကဟောဒီမြန်မာနိုင်ငံကထိမ့်လာရှင်းလားတလောက်ညစ်ရှည်လာများထိမ့်သိမ့်လာခဲ့တဲ့သာသနာတန်ဖိုးအရှိဆုံးအမွန်မြတ်ဆုံးအကောင်းဆုံးသောသာသနာတော်ကြီးကိုငါတို့ထိမ့်သိမ့်လာတာငါတို့လူမျိုးဟာတန်မှန်မဟုတ်ဘူးရှင်းတယ်လားဘုန်းရှင်တို့တော်ကတော့မှအတိတ်ကံပါခဲ့ကြပါတယ်ကောင်းမှုရှိခဲ့ကြပါတယ်ကံရှင်ဒီဘဝကြွတန်းဝင်နိုင်တဲ့ကံနဲ့ပြည့်စုံသူတွေဖြစ်ပါတယ်ပါရမီရှင်လုံးလကျိုးကုတ်အားထုတ်ကြမယ်ဆိုရင်မက်ဖို့ရတိုက်တဲ့ပါရမီပါပီးသားပုဂ္ဂိုလ်တွေဖြစ်ပါတယ်ဆိုတာဒါလေးသတိပေးခြင်းရှင်နော်ကောင်းပြီအဲ့တော့မနေ့ကတော့တရားကောင်းစဉ်ကိုကိုနဲ့တူနေလို့လို့ပြီးခဲ့နော်အဲ့တော့ကိုယ်လိုပဲလောဘဖြစ်နေတဲ့လူဒေါသဖြစ်နေတဲ့လူမောဟဖြစ်နေတဲ့လူငါးပါးအာယုံကာမဂုဏ်ခံစားလို့တဲ့ပုဂ္ဂိုလ်ကိုဘာမှကိုးကွယ်နေစရာအကြောင်းမရှိပါဘူးလို့ဗုဒ္ဓရှင်တော်လမ်းညွှန်ခဲ့ပြီးပါပြီဒီနေ့အလုံးနဲ့တင့်တင့်လျောက်ပတ်တဲ့တရားတစ်ခုကိုဇာဟုတ်တွေဖွင့်ပြီးရှာနေတော့မန်အောင်မျိုးကအသက်89နှစ်ရှိပြီဖြစ်တဲ့ပညာရေးဝန်ထမ်းဟောင်းကြီးပေါ့လေကျောင်းဆရာဟောင်းကြီးဥပုသားကလာရောက်လျှောက်ထားတာနဲ့ဇောက်တွေဘေးချပြီးတော့အခုသူတော်ကောင်းတို့အတွက်တင့်တော်မဲ့တရားတစ်ပုဒ်ကိုရွေးလိုက်ရပါတယ်ဒီတရားဒါဦးဇင်းတို့ဟိုးအရင်တုန်းကဟောခဲ့ပြီးသားတရားပါသို့တော်သူ့ရဲ့လျှောက်ထားချက်ကဘာလဲဆိုတော့ဥပုသားရဲ့မေတ္တာတရားကရုဏာတရားကိုလည်းဦးဇင်းတို့လှမ်းမြင်လို့ရပါတယ်ဘာပြောသလဲဆိုဟောဒီမန်အောင်ကျွန်းပေါ်မှာအရှင်ဘုရားကြီးတဲ့အနေနဲ့အရရက်ကတရားစခန်းနေသွားပြီးတော့စခန်းနေဝင်လာကြတဲ့ပုံကိုယ်တွေလည်းမနှဲဘူးဖရတဲ့စခန်းပေါင်းစုံဝင်ဘူးတဲ့လူတွေအများကြီးရှိပါတယ်ဒါပေမဲ့သူတို့သက်ကာယဒိဋ္ဌိဘာမှမသိဘူးဟုတ်ပြီနော်နောက်တစ်ခါသုတိနဲ့ဗရိသတိသုတိဆိုတာဒီဘဝရဲ့နောက်ဆုံးစိတ်ပရိသေတွေဆိုတာဘဝတစ်ခုရဲ့အစစိတ်သုတိနဲ့ပရိသေတွေကိုလည်းသူတို့မရှင်းကြပါဘူးခင်ဗျာအဲ့ဒါလေးသနာခြင်းကိုအကြောင်းပြု၍ဒီမှာပဲဆိုင်တိုက်ဆိုင်တိုက်ဆိုင်ရောက်ရအရက်ကနေပြီးတော့အရှင်ဘုရားဗုဒ္ဓဘာသာဝင်အားလုံးအတွက်တပည့်တော်တောင်းဆိုပါတယ်ဒါလေးထည့်ဟောပေးပါအေးဗျာခင်ဗျာမနေ့ကစောစောစီးစီးလာလျှောက်ရင်ကောင်းတယ်ဒီတရားနှစ်ရက်လောက်ဟောမှအဆင်ပြေမယ်သို့တော်လည်းပဲဒကာကြီးကိုလေးစားသောအဖြစ်ဘာလို့ဆိုလျှောက်ထားတဲ့ပုဂ္ဂိုလ်က80နှစ်9နှစ်ဥတ္တမင်္ဂလက43 44ပဲရှိသေးတော့ဥတ္တမင်္ဂလထက်နှစ်ဆအသက်ကြီးသူကလျှောက်တာအဖိုးအရွယ်ကလျှောက်တာဆိုတော့လေးစားသောအဖြစ်ဒကာကြီးမေတ္တာဒကာကြီးစေတနာဥစဉ်မြင်တယ်ဒကာကြီးဥစဉ်မှလည်းခက်နေတယ်အဲ့ဒီသက္ကာယဒိဋ္ဌိပြုတ်နိဗ္ဗာန်ရောက်ကြောင်းတရားတွေကတစ်ဖက်လိမ္မာရေးချရှိဖို့ပြုပြင်ရေးတရားတွေကတစ်ဖက်ကျုပ်လည်းအတော်ဒုက္ခရောက်နေတယ်အခြေခံလူတန်းစားတွေအမှုမဲ့အမှတ်မဲ့နဲ့ကိုယ့်ဘဝတန်ဖို့ကိုမသိပဲဆုံးရှုံးသွားကြမှာလဲအမတန်စိုးရိမ်တယ်ဉာဏ်ရင့်နေပါရဲ့နဲ့ရင့်ကျက်တဲ့ဝိပဿနာတရားတွေကိုမနာရလို့မက်ဖို့လွဲကြမှာတွေလဲစိုးရိမ်တယ်ဗျာကျုပ်တယောက်တည်းလဲမစွမ်းဘူးနော်အဲ့တော့ သာသနာဟာဂျွန်းတို့မောက်ကုန်ဖြစ်နေလို့အရေးပေါ်လိုက်ကယ်နေရတာတစ်ဖက်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးသွားတရိယဗောဓိပင်နဲ့ရွှေပလင်ပေါ်မှာသဗ္ဗညုတညံတော်ကြီးရတော့သူဘာဖြစ်လဲဆိုတော့ငါတရားမဟောတော့ဘူးဘာဖြစ်လို့ဟောလဲသိမဲ့ဟာတွေမဟုတ်ဘူးနော်ငါသိတာအနေစာတဲ့သူတို့သိတာနေစာသူတို့ကြိုက်တာနေစာငါသိတာဒုက္ခသူတို့လိုချင်တာဒုက္ခငါသိထားတာအနတ္တသူတို့လိုချင်တာအတ္တဘယ်လိုမှမဖြစ်နိုင်ဘူးမဟောတာကောင်းထင်ပါရဲ့ဒီလိုလေးစိတ်ဖြစ်တယ်ဘာလို့ဖခင်ကဒီလိုဖြစ်လဲဆိုတော့အတုမရှိကိုရောမြတ်ကြီးအလုံးစုံမြင်သွားတာသူကတယောက်တည်းမြင်နေတာတလောကလုံးကကန့်နေတာဟင်တော့ပါတယ်နော်နောက်ဆုံးမှသဟံပတိမြမကြီးတောင်းပန်မှဒါတရားဟောလာတယ်ဟုတ်တယ်မလားသာဘာတော့ဒါဓမ္မရာအရာပြောရတာပါဖះဟာတရားဟောခြင်းလွန်းလို့ကိုဖះလှုပ်လာတာပါအဲ့တော့အခုဦးစင်းမှာတော့ကို့ထွာနဲ့ကို့ပေါ့ဖះရှင်ကိုတော်မြတ်ကြီးအတုမရှိကိုတော်မြတ်ကြီးနဲ့တော့လုံးဝနှိုင်းရှင်ပြီးပြောခြင်းမဟုတ်ပါဘူးနှိုင်းလည်းမနှိုင်းပါဘူးနှိုင်းလို့တဲ့စိတ်လည်းမရှိပါဘူးအခုဦးစင်းတို့မှာဖြစ်နေတာကတတိုင်းပြည်လုံးမှာရှိတဲ့ဗုဒ္ဓဘာသာဝင်တွေကဖះဗံမန်းမသိအောင်ဆုတ်ယုတ်သွားတဲ့ခေတ်ဖះပါလဲတရားပါလဲတန်ခါပါလဲမသိဘူးရွှေရှိမှဖះထင်ဖះကိုဆင်းတုွယ်ပါလေဖះကိုဆင်းတုွယ်နေတာဒါမုဏိငါးစုမှာဘယ်နှစုမြောက်အောင်မှာဟမ်လှုပ်ချရတာအဲ့မုဏိလောက်နေတယ်လမ်းဆုံးနေဖះပြောက်ရှင်းလားသဘောပေါက်သလားဒါတရက်ကံဖះဟာဒါသိက္ကနဲ့ဖះဟာဒါကျွန်းဖះဒါရွှေဖះကြည်ဖះရှုပ်ရှက်ခန့်ငါတို့ကဘုရားတန်ဖို့တွေလည်းမဟုတ်ကြည်ဖို့တွေလည်းမဟုတ်ကျွန်းဖို့တွေလည်းမဟုတ်ဟမ်ဗုဒ္ဓဤအဆုံးမအဆုံးမစီမရောက်တော့ဘူးရှင်းလားတနိုင်ငံလုံးကဇေဒီတွေရွှေသင်္ကန်းကတ်တော့ရွှေရောင်တွေတော့ဝင့်ထိတ်နေတာပဲရွှေချောင်းပြောင်ပြောင်ဝန်းခေါက်ခေါက်ကြည့်ရတော့သခိုးနဲ့ကြဘိုးယူကဲထားအိုးအခုတရားကြီးတောင်းဆိုတဲ့အတိုင်းသက္ကာယဒိဋ္ဌိကောသုတ္တိပရိသေကောပါတဲ့တရားတစ်ပုဒ်ကိုလိုရင်းတို့ရှင်းလေးနဲ့အစဉ်ပြေအောင်ဦးစဉ်ကြိုးစားပေးပါမယ်အဲတော့နောက်အလင်းသင့်တဲ့နေရာကနေလဲတရားကြီးကိုယူမှန်းပြီးတော့ဗုဒ္ဓဘာသာဝင်များအတွက်အကျယ်တဝင့်ဟောကြားပေးဖို့လဲဦးစဉ်တို့စီစဉ်ပေးပါမယ်အဲတော့လောလောဆယ်မှာတော့ဒါတွေအလုံးအကျုံးဝင်သွားမယ်တရားလေးတပုတ်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးသာဝတ္ထိပြည်ဇေတဝန်ကျောင်းတော်မှာသရင်သုံးပြီးသကာလနေတော့ဒါမေဇိမပန္နသပါဠိတော်မှာလာပါတယ်ဒီတုတ်တော်ကတာတိဆိုတဲ့ယဟန်လေးတပါရှိဘယ်သူလဲတော့တင်္ဂါသေးသားတင်္ဂါသေးသားတာတိလို့ဘုရားကအဲ့လိုခေါ်ဟုတ်ပြီနော်ဒါလည်းအကြောင်းရှိပါတယ်ခုနကဘုံမဲ့ကံမဲ့ပါရမီမဲ့ယုံညံ့သောအသက်မွေးဝမ်းကြောင်းဖြင့်အသက်မွေးနေရတဲ့ပုဂ္ဂိုလ်သည်ဘုံကံနေသောပုဂ္ဂိုလ်တွေဖြစ်ပါတယ်ဘုံကံနေတော့ကံနေရင်ဘာဖြစ်မယ်ထင်လဲညံ့နေပါတယ်ကံနေရင်ညံ့နေတယ်ကံထက်မှညံ့ထက်တယ်ဒါကြောင့်ဒါနတွေသီလတွေတမထတွေအဋ္ဌံပါရမီတွေသစ္စာပါရမီတွေဖြည့်ပြီးတော့ဘုံကံကြီးအောင်အရင်လောက်ရတာကံထက်မှညံထက်တာကံကောင်းမှညံကောင်းတာအမျိုးယုတ်ရင်ညံမှာယုတ်လာတယ်ရှင်းလားသဘောပေါက်သလားကြည့်ဒါကြောင့်ဘုရားရှင်ခေါ်ကြားထားတယ်ဘုရားရှင်သည်သူ့သားတော်အဖြစ်ပပဇိတယဟန်ခံလာတဲ့ပုံကိုယ်တိုင်းကိုမင်းမျိုးကပဲလာလာပုံနာမျိုးကပဲလာလာတရောင်းစားမျိုးကလည်းပဲလာလာသုဘရာစာမျိုးကပဲလာလာအားလုံးဘိက္ခူခြေသားတို့လို့ဒီလိုပဲခေါ်တယ်ဒီသာတိကြတော့အဲ့ဒါလို့မခေါ်ဘူးတငါသည်သာသာတိတယ်ပါလေဘာကြောင့်ဒီလိုဖြစ်ရသလဲဆိုတော့နားထောင်ဘုရားရှင်တော်ဘုရားသည်သာဝတိပိဇေတဝန်ကျောင်းတော်မှာဘုရား55ဝါဖះအဖြစ်နဲ့သရင်သုံးတဲ့နေရာမှာသာဝတိမှာဇေတဝံသာဝတိမှာဝါ20တိုင်တိုင်သရင်သုံးသွားအဲ့တော့အကြာကြီးနေခဲ့တဲ့နေရာနော် ဲ့တော့ညတိုင်းညတိုင်းအခုလို့တရားဘောရှိတရားဟောတဲ့ခါကျတော့ဘုရားအလင်းသိမ့်တယ်လို့ပဲတရားဘုတ်တို့လေးတွေကိုအကြောင်းတိုက်ဆိုင်တယ်လို့ဟောလို့ရှိတော့အဲ့ဒီသာတိတို့တရားနာနေတဲ့အပတ်မှာဘာတွေဟောနေလဲဆိုတော့ဘုရားကဇတ်တော်ကြီးတွေအကြောင်းဟောနေတယ်ဇတ်တွေအကြောင်းဟောနေဒေဇသူနေမဘုဇန္နာဝိဝိနော်ဒေမီမင်းဇတ်ဇနကဇတ်ဟုတ်လားသူဝဏရှန်ဇတ်ဆိုပြီးတော့မှဘုရားရှင်ရဲ့ရင့်နဲ့ပါရမီရင့်ကျက်လာတဲ့ဆေဘဝအကြောင်းဇတ်တော်ကြီးတွေဟောနေတဲ့အချိန်ဆိုတော့သာတိရတရားနာနာပြီးပြန်လာတရက်ကြတော့သူဘာဖြစ်လာလဲဆိုတော့ဟာဖရာတရားနာတာငါကောင်းကောင်းသဘောပေါက်သွားပြီဖရာရှင်ရဲ့တရားတွေနာပြီးတော့ငါကောင်းကောင်းသဘောပေါက်သွားပြီတကယ်တော့ဖရာတေမိမင်းရဲ့ဝိညာဉ်ကဖရာဖြစ်လာတာပဲပါတယ်တေမိမင်းရဲ့ဝိညာဉ်ကတရားဖြစ်လာတာဖရာဖြစ်လာတာတဲ့တေမိကစတာဟုတ်ဗျဇတ်တော်ကတေဇသူနေမဘူစံနာဝိဝေဟုတ်တယ်နော်အဲ့တော့တေမီမင်းကနေဇနကဇနကကနေသူဝနရှင်ဟုတ်တယ်နော်သူဝနရှင်ကနေနေမိမင်းကြီးနေမိမင်းကနေမမဟောသထဒီလိုအစင်းစင်သွားပြီးနောက်ဆုံးဝေသန္တရာကနေပါဖြစ်တော့ဖျားဖြစ်တယ်ဒီလိုလေးဒီလိုလေးသူကဇတ်တော်တွေကိုအဲ့ဒါလိုကောက်လိုက်တာအဲ့တော့အဲ့ဒီအကြောင်းကိုသူကိုယ်တိုင်မြင်လာပြီးတော့သူကိုယ်တိုင်သူကိုယ်တိုင်သူ့အသူတရားနာလာပြီးတော့သူကိုယ်တိုင်ကောက်ချက်ဆွဲပြီးတော့သူ့ရင်ထဲတင်သူမထားဘူးဒါလည်းသိကြောက်စရာကောင်းတဲ့ကိစ္စတစ်ခုအမြင်မှန်ရလာတဲ့ပုဂ္ဂိုလ်ကမိမိအမြင်မှန်ကိုမိမိတို့ကောင်းစွာနှစ်သက်ပီတိဖြစ်ပြီးတော့ညီသက်စွာနေတယ်လိုလားတောင်းတသူကိုသာထုတ်ဖော်ပြောကြလေရှိတယ်မိစ္ဆာဒိဋ္ဌိသမားများကြတော့ကိုယ်အယူကိုကိုယ်တည်ကြွားခြင်းတကူရှင်းလားအဲ့တော့ယောဂီတွေမှာဦးဇင်းတို့နှစ်ပေါင်းများစွာကမ္မထမ်းဆရာလောက်လာတော့ယောဂီတွေမှာယုံညံ့တဲ့ယောဂီတွေဘာဖြစ်လဲဆိုတော့သူရထားတဲ့တရားအနှဲငယ်စ조사လိုက်လို့ထူးခြားမှုလေးတစ်ခုတွေ့ရင်တရားသူရပြီဆိုပြီးလူတကာကိုသိကြွားခြင်းအဲ့ဒါရုပ်တဲ့ညံ့တဲ့ယောဂီရှင်းလားငါဘာထင်လို့တို့မလေးငါတို့ကတရားသူရပြီသားအမေမင်းတို့ကမင်းတို့조사ငါကဘလို့မြင်တာအမလေးသိကြွားခြင်းတာမမေးဘဲနဲ့ကိုပြောခြင်းနေတာအဲ့ဒါအမျိုးရုပ်တည်မို့လို့ရုပ်တော်ယောဂီအယောဂီညံ့သောယောဂီညံစင်မမီဘူးရှင်းတယ်နော်ညံအဆင့်တန်းမမီဘူးနောက်တစ်ခါယုံညံ့သောအလိုဆိုးရှိတယ်ကိုကိုကိုထင်ပေါ်ခြင်းနဲ့ကြော်ကြားခြင်းနဲ့ဟုတ်ကဲ့လားတရားအထုတ်သူအချင်းချင်းကိုငါကသာပါတယ်လှုပ်ချင်နေတဲ့ပုဂ္ဂိုလ်ဆိုသူ့မှာအလိုဆိုးရှိလို့ယုတ်တယ်ညံအဆင့်တန်းမမီလို့ညံ့တယ်ယုံညံ့တဲ့ယောဂီတွေကသူ့တရားသူအမတန်ကြွားခြင်းငါတို့ကြွားခြင်းဝါခြင်းစိတ်ရှိရင်သတိတာထားတော့ရှင်းလားအဲ့ဒါထုံးစံပဲဥစ္စာဒနာလည်းဒီတိုင်းပဲရွှေလေးရှိရွှေကြွားခြင်းနဲ့ငွေလေးရှိငွေကြွားခြင်းနဲ့အဲ့ဒါရုပ်လို့အမျိုးရုပ်လို့ရှိတာလေးကြွားခြင်းလားညံ့လို့ညံစင်မမီလို့အဆင့်တန်းမရှိလို့ကိုယ်ရွာလေးကဘယ်မှမထွက်ဘူးတော့နော်နွားချေရွက်ထဲကဖားတဲ့ငယ်လို့ဟမ်မော်ကောင်းမောက်ကောင်းကြွားကောင်းနေတာပေါ့ဗျာတကယ်တော့ကိုယ်စည်းစိမ်ဘာမို့ဒီနေ့မုံတိုင်းတစ်ချက်တက်ရင်နင့်လူတောင်စိတ်မချအောင်ထို့သူဖြင့်ဒီမန်အောင်ကျွန်းဘွားလူတွေပိုမကြွားစင်ဘူးထင်ပါတယ်ရေပတ်လဲဝိုင်းလျက်ရှိတယ်ဂုံမြေကိုတော့ဟုတ်လားသဘောပါလားအဲအဲ့ဒါဝုန်းဆိုအကုန်ပါတော့မှာဟမ်ဘာများမြဲလို့လဲကျေနပ်သလားကဲကောင်းပြီကောင်းပြီရှိစီတော့လှုပ်လှုပ်လို့တာတိတာတိတငါတဲ့သားနော်ဖះဘာလို့တငါတဲ့သားခေါ်တယ်လဲဆိုတဲ့အဖြေကအဲ့ဒါအမျိုးရုပ်တို့ရဲ့ထုံးစံအတိုင်း မကြွားဝါသင့်တာကိုကြွားဝါခြင်း ਨੇ ဟုတ်ပြီနော်မကြွေးကြော်သင့်တာကိုကြွေးကြော်ခြင်း ਨੇ ဒါကြောင့်တဏ္ဍာသေသာသတိလို့ဘုရားကဒီလိုခေါ်တာအဲ့ဒါသတိသည်သူ့အသူမြင်လာတဲ့အသည့်တရားကိုတခါတည်းလှဲ့ပြီးတော့ကုသုပ္ပဝင်ခြင်းကိုဟေးငါတို့တရားကိုရှင်းသွားပြီငါတို့ညာထဲမှာရှင်းသွားပြီဘာရှင်းတယ်လဲတေမီမင်းရဲ့ဝင်ခြင်းကဘုရားဖြစ်လာတာသဘောပါသလားကဲဝိညာဉ်ဆိုတာပါတော့ဝိညာဉ်ဆိုတာပါတော့ဟမ်အေးကြားတယ်ခင်ဗျားတို့អော်တော့ဟိုလူတွေအများကြီးတည်းအဲ့တန်တန်နဲ့ထွက်လာလို့နောက်တထွက်ဦးမလားလို့စောင့်နေ။ဟမ်။ဝိညာဉ်ဆိုတာစိတ်။ဝိညာဉ်ဆိုတာကဲစိတ်ဆိုတာပါတော့။ဟာ။ဘာဘာဘူးကြီးနဲ့အရာကြီးလုပ်ကုန်။ဝိညာဉ်ဆိုတာစိတ်တယ်ဒါပေမဲ့စိတ်ဆိုတာဘာလို့ဆိုဝိညာဉ်ပါဗျာ။တောင်ဥပုသ္တရေကျုပ်ကဒီတရားတညာတဲ့နဲ့မပြီးဘူးလို့ပြောတာနော်အဲ့ဒါနဲ့ပြန်လဲဟောချင်မရဘူးဒါပေမဲ့သိတဲ့လောက်ကလေးပဲအကောင်းဆုံးဖြစ်အောင်လုပ်ပေးရမယ်ဝိညာဉ်ဆိုတာဒါခေါ်တယ်စိတ်ဆိုတာဒါခေါ်တယ်လို့တခါတည်းပြောလိုက်ရင်ခင်ဗျားတို့မမှတ်မိဘူးစာသင်တဲ့လူကပြည့်ရရှိရတယ်ဒါကိုခင်ဗျားတို့ကိုယ်ပိုင်ဉာဏ်နဲ့စဉ်းစားခိုင်းတာဟုတ်လားစာသင်မှုတဲ့ဆရာကြီးသိလိမ့်မယ်ထင်ပါတယ်ဟုတ်ပလားဆရာကအကုန်တန်းပြောသွားဥစ္စာတို့ကျောင်းမှာရှိတယ်သိတ်ချစ်တဲ့ဆရာမတယောက်ရှိတယ်အထက်တန်းကျောင်းစာသင်တုန်းက၈တန်း၉တန်းမှာဆရာမတယောက်ကသူကသင်ချာသင်တယ်အက္ခရာအဲ့တော့အဲ့ဒီဆရာမဘာလို့လုံးဆိုတော့ရှိသမျှ textbook ထဲကပုံစံတွေမှန်သမျှကိုဆရာမအကုန်ချတ်တွက်ပေးတယ်သိတ်ယေရှုတင်တာပေါ့အင်းစားလည်းမပေးဘူးနော်တခြားဆရာမတွေကြာအိဇာတအားတွန်းပေးသိမ့်မုံဆရာမစာသင်တာကောင်းလိုက်တာဟာအဲ့ဒီဆရာမအချစ်ဆုံးဒါပေမဲ့အဲ့နှစ်သင်ချာအမှတ်အနည်းဆုံးပဲအကုန်တွက်ပြီးတော့ကိုယ်ပိုင်ဉာဏ်မှမစဉ်းစားတော့ပဲသဘောပေါက်သလားအခုလည်းအဲ့ဒါပါပဲဝိညာဉ်ဆိုတာဘာလဲစိတ်โอเคမှန်တယ်စိတ်ဆိုတာဘာလဲဆိုတော့ဝိညာဉ်လို့ပြောလို့တော့မရတော့ဘူးနော်စိတ်ဆိုတာစိတ်ပေါ့လေဥစဉ်တို့တော်ကောင်းတို့မှာရှိတာယုတ်တရားရဲ့နန္တရားရဲ့သို့တော့နေဦးအကျေသွားရှင်ခင်ဗျားတို့ရှုပ်သွားပြအောင်မတခွန်းနဲ့ပဲပြောမယ်စိတ်ဆိုတာအာယုံကိုတိတတ်တာစိတ်မှတ်ထားဘာလဲစိတ်ဆိုတာပြောပြောပြောစိတ်ဆိုတာကျင်နေပြီလားအားလုံးမှတ်မိပြီလားသူစင်းတယ်သူနော်ဘာလို့ဆိုစိတ်တစ်ခုပြောမယ်ဆိုတော့တို့ကအဘိဓမ္မာထသင်္ကဟကျမ်းသွားပြီးတော့မှတွေ့မယ်ဆိုရင်တော့စိတ်ရဲ့သဘောတွေတွေ့ရမယ်ဆိုတံပတိဆိုင်တံတိရဏတံပတိဆိုင်ဝုတ်ထောဇောဇောဇောဇောနဲ့ဒါတွေတွေ့နေဒါကဘုရားဟောထားတာဘုရားပဲမြင်တာတို့မမြင်ဘူးဟုတ်ပြီနော်ဘဝင်္ဂဆလနာဘဝင်ကုပစ္စေဒတံပတိဆိုင်တံတိရဏဒါတွေပြောတော့ဘဝင်္ဂဆလနာဆိုတာတတော်ကောင်းတို့ဦးဇင်းတို့ရဲ့စိတ်ဟာတခြားသောထူးခြားတဲ့အာယုံ6ပါးသောအာယုံတွေမှာလှဲ့လေကြက်စားစရာမရှိဘူးဆိုရင်ဘဝင်စိတ်ကလေးနဲ့နေတယ်အဲ့ဒီဘဝင်စိတ်ကလေးကနေအာယုံတစ်ခုရိုက်ခတ်လိုက်ပြီမျက်စိနဲ့အစင်းနဲ့တိုက်ဗာစိတ်ပေါ်ပြောရတာလွယ်လွယ်လေးမျက်စိနဲ့အစင်းနဲ့စပြီးဖြတ်ဆိုတိုက်လိုက်တဲ့ဘဝင်ကဆလနာဘဝင်စိတ်ကလေးလှုပ်သွားတယ်လှုပ်ပြီးတော့မှအာယုံကိုယူတော့မှဆိုဘဝင်ကုပစ္စေဒဘဝင်စိတ်ကိုဖြတ်ချလိုက်တယ်ဖြတ်ပြီးတော့မှတန်တေရဏအာယုံကိုစုံစမ်းနေတံပတိဆိုင်အာယုံကိုလက်ခံနေဒီလိုသွားတာစိတ်ရဲ့အဆင့်တွေအများကြီး
ဲ့တော့အဲ့ဒါတွေလိုက်သင်နေခင်ဗျားတို့ကျုပ်တို့တရားကိုအားထုတ်ချင်ရလိုက်မှာမဟုတ်ရှင်းတယ်နော်အဲ့တော့တခိုးနဲ့ပဲမှဘသူဘလို့ဆိုဆိုစိတ်ဆိုတာအာယုံကိုသိတတ်တာစိတ်ပြောစိတ်တိုင်းစိတ်တိုင်းဟာအာယုံနဲ့ရှင်ပြီးပေါ်တယ်မိစရာအာယုံမရှိဘဲနဲ့စိတ်ဖြစ်ရိုးထုံးစံမရှိဘူးဒါဖြင့်စိတ်သည်ဘာကိုမိဖြစ်တော့အာယုံတော်ပြီဒီလောက်ပဲတာနော်သူကအာယုံနဲ့ ద్వార တိုက်မှစိတ်ဖြစ်တာဟုတ်သို့တော့စိတ်ကမှီးနေတာကဘာလို့လို့ဆိုတော့ ద్వార ဟိုတော့မမှီဘူးဘယ်ဟိုမှီတော့အာယုံမှီတာမျက်စိနဲ့အစင်းတဲ့တိုင်းဘာစိတ်ပေါ်မြင်စိတ်ပဲမှာပေါ်မျက်စိမှာပေါ်တယ်နော်တိတ်ရှည်သွားမှာဆိုလို့အသေးစိတ်သိရင်ဥစဉ်တော့ဒီတရားမျိုးတွေကိုတရားစခန်းပွဲမှာတောင်းအနည်းဆုံး9ရက်ဟောတာဒီတပုတ်သေးဟုတ်အခုတခါကြီးတောင်းဆိုလို့သာမဖြစ်မနေဆွဲထုတ်လိုက်ရတယ်ဒီတရားเนาะအဲ့တော့မျက်စိနဲ့အစင်းနဲ့တိုက်မြင်စိတ်ပေါ်တယ်မျက်စိမှာပေါ်တယ်ဒါပေမဲ့အဲ့ဒီမြင်စိတ်ကလေးဒီမျက်စိကိုအာယုံပြုတာလားမြင်ထားတဲ့အစင်းကိုအာယုံပြုတာလားဒါမှပေါ့မျက်စိကြီးအာယုံပြုလို့မှဖြစ်တဲ့မျိုးမှမဟုတ်ပဲဒါကြောင့်မို့လို့စိတ်တည်ဘယ်သူမှမိတယ်လဲလို့ဆိုရင်အာယုံကိုမိတယ်အဲ့တော့ဦးဇင်းတို့သူတော်ကောင်းတို့ကမြန်မာလိုပြောတော့တာစိတ်လို့တလုံးနဲ့ပြောတာဒါပေမဲ့အဲ့ဒီစိတ်ထဲမှာစိတ်ကိုပံ့ပိုးပေးတယ်ဝေဒနာရဲ့သင်ညာရဲ့သင်္ခါရရဲ့ဆိုတဲ့တရား၃ပါးစေတသိက်၃ပါးပါနေတယ်အဲ့တော့သိရှုပ်ကုန်လိမ့်မယ်ဗျာစိတ်ကိုပံ့ပိုးနေတဲ့တရားဘာနှစ်ခုလဲ၃ခုသူတို့ကတွဲဖြစ်တာဝေဒနာခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာခန္ဓာနာမ်ခန္ဓာ၄ပါးသည်တကွာဖြစ်၍တကွာဖြစ်တယ်အဲ့တော့မြင်စိတ်ဟဲ့ဆိုရင်ခံစားရတဲ့ဝေဒနာလည်းပါတယ်။မှတ်မိလားမှတ်မိလား။အားလုံးကြားအောင်ကြားရလား။တော်ကြပြောတဲ့တရားနဲ့ခမည်းတော်ရဲ့စိတ်နဲ့ဉာဏ်နဲ့မကြိုက်ပါနဲ့အမှန်တန်ဆိုရင်။သဘောပေါက်တယ်နော်။အားလုံးအားလုံးစိတ်လို့ပေါ်လာရင်ခံစားရတဲ့ဝေဒနာလည်းပါတယ်။မှတ်သားရတဲ့သင်ညာလည်းပါတယ်။ပြုပြင်တတ်တဲ့သင်္ခါရလည်းပါတယ်။သိတတ်တဲ့ဝิญဉဏ်လည်းပါတယ်။ဟုတ်ပလား तू อ่ะอะวินัยบอกคว้လို့မရဘူးတခုစီคว้ဖြစ်ရိုးထုံးစံနားလည်ပြီเนาะအဲ့တော့စိတ်ရလို့ပြောလိုက်တာ ਨੇ ဘာတွေပါတော့ခံစားရတဲ့ဝေဒနာမှတ်သားရတဲ့သင်ညာပြုပြင်တတ်တဲ့သင်္ခါရသိတတ်တဲ့ဝิญဉ်ဟုတ်ပြီเนาะအဲ့ဒါကိုဟောဒီဝิญဉ်ကခေါင်းကျုပ်ဖို့လို့ဝิญဉ်လို့ပြောလိုက်တာသို့သောနံခန္ဓာဘယ်နှပါတော့ကောင်းပြီအားလုံးနည်းနည်းလေးသက်သေထူအောင်အားလုံးမြင်သလားဒီခွက်ကလေးပါရောင်တော့အေးဟောဒီခွက်ကလေးအနီရောင်အစင်းနဲ့သတော်ကောင်းတို့မျက်စိနဲ့တိုက်လိုက်တယ်မြင်စိတ်ပေါ်တယ်အနီရောင်လေးလို့ခံစားသိတာဝေဒနာအနီရောင်လေးလို့မှတ်သားထားတာကသိညာရှင်းသလားခုအနီပါလို့တန်းပြောနိုင်တာအနီရောင်မှတ်ထားတဲ့သင်ညာမပါပဲပြောလို့ရသလားမြင်ပါတယ်ဗျာအနီရောင်ဒါမို့လို့ကိုမိတ်ဆွေတယောက်နဲ့တွေ့တယ်ဟာဥဖြူမတွေ့ရကြပြီနော်ခမရပိန်သွားတယ်ဥဖြူလို့ပြောလိုက်တာသင်ညာပိန်သွားတယ်ခံစားလိုက်တာဝေဒနာရှင်းသလားဥဖြူပါလားရဲ့လို့နှုတ်ဆက်လိုက်တာသင်္ခါရရှင်းသလားအလုံးသဘောပေါက်သလားကဲပေါ့တဲ့တော့ပေါ့ပြပြနော်အဲ့တော့မပေါ့မှလည်းအမှန်တန်ဆိုရင်လေအဲ့တော့တွေ့လားမအောင်တော့အနီရောင်လို့ပြောလိုက်ကြတဲ့ခံစားတဲ့ဝေဒနာလဲမာသွားပြီအနီပေါ်နှစ်သက်တဲ့လူကအနီရောင်လေးနော်တချို့ယောဂီများရှိသေးတာအနီရောင်မုန်းတဲ့လူကအနီရောင်ထုတ်ပြမျက်နှာမေ့အစိမ့်ရောင်ထုတ်ပြလိုက်တော့ပြုံးလာတယ်အစိမ့်ကြိုက်တဲ့လူကနော်အစိမ့်မုန်းတဲ့လူကအစိမ့်ရောင်ထုတ်ပြတော့ဘာမှမလုပ်ရသေးဘူး तू နဲ့လည်းဘာမှမဆိုင်ဘူးဒါပေမဲ့ဒါမုန်းနေတာရှင်းသလားအဲ့တော့ခံစားချက်ကောပါမပါမှတ်တတ်တဲ့သင်ညာရောအဲဒီနီရောင်လေးကိုလှည့်ကြည့်လိုက်တဲ့ပြုပြင်တတ်တဲ့သင်္ခါရရောအနီရောင်မှသိတဲ့စိတ်ကောအေးအဲ့ဒါကိုဒါဝิญဉင်းလို့တလုံးပြောပေမဲ့နံခန္ဓာဘယ်နှပါလဲအေးအဲ့လိုမှတ်ထားအဲ့တော့အဲ့လေးပါသောဝิญဉ်ဟောဒီစိတ်ကလေးသည်ဖြစ်ပြီးရင်ဟောဖြစ်ပြီးပြတ်တော့ဝေဒနာပြတ်တာလားသင်ညာပြတ်တာလားသင်္ခါရပြတ်တာလားဝิญဉ်ပြတ်တာလား၄ပါးလုံးဖြစ်တူ
သေချာမအောင်နော်သေချာမအောင်နော်နော်တော့ကြာနေလူတယောက်သေသွားခொနည်းနေမအိမ်ကထွက်သွားတယ်လုံနေဦးမယ်ရှင်းလားတချို့များယူတာကအလောင်းချသွားရင်တဲ့အဲ့ဒီချသွားတဲ့လမ်းမှာပြဖြူထားကြီးတဲ့ခြေရာလေးထင်ကြံနေတယ်ယူတာယူတာနော်ဝိညာဉ်ဆိုတာတီးတန့်ရှိတာမဟုတ်ဘူးဟောဒီရုပ်ပေါ်မှာမှီပြီးတော့ကဲမနေ့ကလည်းပြောခဲ့ပြီမျက်စိနဲ့အစင်းနဲ့တိုက်ပါစိတ်ပေါ့မြင်စိတ်ဟဲ့ဆိုခန္ဓာဘာနှပါ၅ပါး၅ပါး၅ပါးဆိုတာဟောဒီရုပ်မျက်စိရဲ့အစင်းရဲ့ကရုပ်တရားရူပက်ခန္ဓာဟုတ်ပြီနော်မြင်စိတ်ကလေးကနာမခန္ဓာဟုတ်ပလားဟိအဲ့ဒီ၅ပါးမျက်စိပေါ်မှာမိဖြစ်တော့ခန္ဓာဘယ်နှပါးလဲ၅ပါးအတူဖြစ်တယ်ကျင်းရကလားဒါဖြင့်ဝิญဉ်လေးလို့ပြောတဲ့မျက်စိမှာပေါ်တဲ့ဝิญဉ်ကလေးသည်မျက်စိမှာဖြစ်ပြီးရင်မျက်စိမှာပဲတခြားနေရာရွှေ့သလားမြင်စိတ်ဘယ်မှာပေါ်ဘယ်မှာပြတ်တော့ကြားစိတ်ဘယ်မှာပေါ်ဘယ်မှာပြတ်တော့ကဲမနေ့ကပြောခဲ့တယ်သီဝိမင်းကြီးကဩမာဒဏီကိုမြင်တယ်ဟုတ်ပြီနော်သီဝိမင်းကဩမာဒဏီကိုမြင်လိုက်တယ်ဩမာဒဏီရဲ့အဆင်းသီဝိမင်းကြီးကမျက်လုံးဟုတ်ကဲ့လားမျက်စိနဲ့အဆင်းနဲ့တိုင်းပါစိတ်ပေါ်မြင်စိတ်ပေါ်တယ်မြင်စိတ်ပေါ်တော့ဟာလှလိုက်တာလှလိုက်တာမျက်လုံးကပြောတာလားဘယ်ကပြောတော့ဒီရောက်သွားပြီရှင်းသလားအဲ့ဒီအစင်လှပါလေလို့မှတ်ထားတဲ့သင်ညာကနေဒီပို့လိုက်တော့မနှောကပြောတာမျက်လုံးမှမြင်တဲ့စိတ်ကဖြစ်ပြီးရင်ပြတ်သွားပြီအဲ့ဒါသူမသိလိုက်တော့လှလိုက်တာလှလိုက်တာနောက်ကလိုချင်လိုက်တာဟောလှလိုက်တာဆိုတဲ့စိတ်နဲ့လိုချင်တဲ့စိတ်နဲ့တူသလားလှလိုက်တာဆိုတော့ကလည်းဖြစ်ခန္ဓာဘယ်နှပါးတော့၅ပါးပဲလှလိုက်တာဆိုတော့ကလည်းခန္ဓာဘယ်နှပါးတော့အော်နားမလဲတဲ့အော်တော့အော်လိုက်ပြန်နော်အထုံကလေးပါပါဝါသနာလေးပါပါနော်တစ်လုံးပဲမှမိမှမိနှလုံးပဲမှမိမှမိတန်ဖိုးကြည်လွန်းတဲ့တရားတွေမို့လို့အော်တော့အော်ပေးကြပါနော်လှလိုက်တာဆိုတော့လဲခန္ဓာဘယ်နှပါလိုချင်လိုက်တာဆိုတော့လဲလှလိုက်တာဆိုတော့၅ပါးနဲ့လိုချင်လိုက်တာဆိုတော့၅ပါးတူသလားမတူဘူးတူသလားလှလိုက်တာဆိုတော့ခန္ဓာ၅ပါးပြက်ပြီးမှလိုချင်လိုက်တာဆိုတော့ခန္ဓာ၅ပါးပေါ်တာရှင်းသလားဒါဖြင့်ဩမာရဏီမြင်နေတဲ့စိတ်မပြက်ဖဲနဲ့လိုချင်တဲ့စိတ်ပေါ်မလားဩမာရဏီမြင်တဲ့စိတ်မပြက်ဖဲနဲ့လှလိုက်တာဆိုတဲ့စိတ်ပေါ်မလားလှလိုက်တာဆိုတဲ့စိတ်မပြက်ဖဲနဲ့လိုချင်လိုက်တာဆိုတဲ့စိတ်ပေါ်မလားဟောတစိတ်ပြီးမှတစ်ချိန်မှဘယ်နှစိတ်တစိတ်တနေရာပဲပေါ်နိုင်တယ်ရှင်းလားမျက်စိဘာလောက်တတ်တော့နားဘာလောက်တတ်တော့အဲ့တော့မျက်စိရဲ့မြင်မှုနှုတ်ကိုနားကလုံနိုင်သလားနားကြားမှုအလုတ်ကိုမျက်စိကလုံနိုင်သလားမလုံနိုင်ဘူးဘယ်စိတ်ကလေးဖြစ်ပြီးရင်ဘယ်မှာပြက်တော့ဖြစ်တဲ့နေရာမှာပြက်တယ်မျက်စိလောက်တည်းလုံမနေနဲ့လေးဟမ်စိတ်ပေါ်နိုင်တဲ့ဌာန6ဌာနရှင်းတယ်နော်မျက်စိမှာလည်းပေါ်နိုင်တယ်ပြောကြဗျအော်မိလိုက်မယ်နော်စိတ်ပံလက်ပါပြောပေးကြစမ်းပါအောက်ထစ်ဆုံးခင်ဗျားတို့နိဗ္ဗာန်ရောက်မဲ့လက်မှတ်တော့ရသွားမှာအဘိဓမ္မာတရားအတိုင်းတပုတ်နားဖို့ခင်ဗျားတို့မလွယ်ဘူးနော်ဒကာကြီးဥဖိုးသာတောင်းဆိုလို့နှုတ်မကျုံမဟုတ်ဘူးဒီတရားရှင်းတယ်နော်ကဲစိတ်ပေါ်နိုင်တဲ့ဌာနဘယ်နှဌာနရှိလို့6ဌာနပြောပါလိမ့်လေမျက်စိတလောက်ကတော့တော်သားဖြစ်ဖြစ်မြို့သားဖြစ်ဖြစ်သိရမယ်ဟုတ်ပြီနော်စိတ်ကဟောဒီ6နေရာမှာပေါ်နိုင်တယ်သို့တော့မျက်စိမှာပေါ်တဲ့မြင်စိတ်နားမှာပေါ်နိုင်သလားနားမှာပေါ်မဲ့ကြားစိတ်ဒီနှာခေါင်းမှာပေါ်နိုင်သလားသူ့အာယုံနဲ့သူ့ ద్వార ရှင်းတယ်နော်ကောင်းပြီနားမှာပေါ်တဲ့ကြားစိတ်ဒီဘယ်မှာပြက်တော့နားမှာပြက်တယ်နားမှာပြက်တော့နားမှာပေါ်တော့ကကြားစိတ်ပေါ်တော့ကခန္ဓာဘယ်နှပါးငါပါဟောဒီကြားရတဲ့ရုပ်တရားရဲ့ကြားเสียအတန်ရဲ့ကရူပက်ခန္ဓာမှတ်ထားနော်ကြားရတဲ့နာကရူပက်ခန္ဓာကြားနေတဲ့စိတ်ကနာမခန္ဓာ၄ပါးပေါင်းလိုက်တော့၅ပါး ဲ့တော့ကြားစိတ်ကလေးဖြစ်ပြီးပြတ်သွားတယ်ဆိုတော့ခန္ဓာဘာနှစ်ပါးပြတ်တယ်ငါးပါးလုံးကြားရတဲ့သဘောကကြားနေတဲ့စိတ်ကအကုန်လုံးဒါဖြင့်ဒီနာပေါ်ပြီးဒီနာပြတ်တယ်မျက်စိမှာပေါ်တဲ့စိတ်ဟာနားကိုရွှေ့နိုင်သလားစိတ်တန်ဒီနာလက်နဲ့သိသုံးသိကလေးရွေးဝေးတာရွှေ့လို့ရလားပြောင်းသွားနိုင်သလားဒါဖြင့်ဝိညာဉ်ဆိုတာဟိုရွှေ့ဒီရွှေ့ပြောင်းတတ်တဲ့အမျိုးလားဖြစ်ပြီးရင်ပြတ်တာလားတရားမနော်တရားမနော်တချို့ကြလူတယောက်မသိနိုင်သေးဘူးမျောနေမမျောဆိုသူကဟိုဘက်ကိုမှီစရာမရသေးလို့တဲ့ဒီဘက်ကမှတ်လွတ်သေးတာလောက်ကလေးများလို့လောက်တွေသွားတာမြင်မှုလားလောက်ကလေးကဟောလို့ခေါင်းလေးထောင်သွားပြီးတော့ဟိုဘက်ကိုသွားအကုတ်ကုတ်ပြီးမှနောက်ကဖင်ရွှေ့ကျင်းနဲ့လားအဲ့ဒါလောက်လောက်နော်လောက်လန်းသဖွယ်ဝิญญင်တွေဟိုဘက်ကမှီစရာမရှိသေးလို့ဒီဘက်မခွာသေးတာအောင်မင်းကတ်ခွာတောင်လို့ရတယ်လို့လို့သဘောပါသလားစိတ်ဆိုတာဒီနားဖြစ်ပြီးဒီနားပြက်တာဒီနားကစိတ်ကဟိုဘက်ကိုရွှေ့နိုင်သလားပြောင်းလို့ရသလားဒါမြင်ခုနဩမာရဏီပြန်သွားမယ်သိဝေမင်းကြီးစီဘုသူကိုမြင်တော့ဩမာရဏီကိုမြင်လိုက်တယ်ဗာစိတ်ပေါ့မြင်စိတ်ကလေးပဲမှာပေါ့ဟာလှလိုက်တာဘယ်ရောက်သွားပြီမနှောရောက်သွားပြီဒါဖြင့်ဒီမြင်စိတ်ကလေးကသူ့ကိုလှတယ်လို့ပြောပါလို့ပြောသလားလှလိုက်တဲ့စိတ်ကလေးပေါ်ပါစေလို့ကသူကចောင်းကြစိုက်သလားမြင်စိတ်ကလေးဟာမြင်ပြီတာနဲ့လှတယ်မလှဘူးပြောတာဘယ်သူကပြောတော့မနှောကပြောတာရှင်းတယ်နော်ဒါမှမဟုတ်ခုခင်ဗျားတို့ဆိုတဲ့အထဲမှာသောမနတဝေဒနာမနောမာပေါ်သည်လှုပ်ထတာမနောဆိုတာဟာရယဝတ္ထုခမရတို့ရဲ့နှလုံးအိမ်နှလုံးအိမ်ထဲမှာတလက်စွမ်းမြတ်လောက်ဟောဒီလက်ကလေးတဆွတ်စာလောက်သွေးအိုင်ကလေးရှိတယ်အဲ့ဒီသွေးအိုင်ကလေးထဲမှာမနောဝิญဉ္ဇစိတ်ကတီးတယ်ရှင်းလားအဲ့တော့မနောမနောလို့ပြောရင်ဒီနှလုံးအိမ်ထဲမှာပေါ်တယ်အဲ့တော့အဲ့ဒီနှလုံးအိမ်ထဲမှာပေါ်တဲ့စိတ်သည်မြင်စိတ်ကိုမှီပြီးဖြစ်ပေမဲ့မြင်စိတ်ကပြောင်းလာတာလားမြင်စိတ်ပြီးမှသူ့ဟာသူ့တတ်တတ်လာတာလားမြင်စိတ်ပြီးမှသို့တော့မြင်စိတ်အကြောင်းကိုကင်းရလားဟောတခုတိုင်းတခုတိုင်းကအကြောင်းတရားနဲ့ဇမနောဩမာဒဏီကိုမြင်လိုက်တာကအကြောင်းလှလိုက်တာဆိုတာကအကျိုးဟုတ်ပြီနော်သို့တော့မြင်လိုက်တဲ့စိတ်ကနေဟောဒီလှလိုက်တဲ့စိတ်စီကိုပြောင်းလာတာလားပြောင်းသလားမြင်တော့လည်းခန္ဓာဘာနှစ်ပါးဘယ်ကမြင်တော့မျက်စိကမြင်ပြီးမျက်စိမှာပဲပြက်သွားဒီနာမွေးပြီးဒီနာသေးသွားတာတို့တော့အဲ့ဒီမြင်စိတ်ကလေးအကြောင်းခံပြီးလှလိုက်တာဘယ်မှာပေါ်တော့မနှောမှာပေါ်တယ်ခန္ဓာဘာနှစ်ပါးလေဒါပေမဲ့အဲ့ဒီ၅ပါးသည်အရင်မြင်တဲ့၅ပါးလားဆိုတော့မဟုတ်တော့ဘူးဟုတ်ပြီနော်တို့တော့မြင်တော့ကလည်းရူပခန္ဓာဝေဒနာခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာပါမပါပါတယ်ဟောဒီလိုချင်တော့ကလည်းရူပခန္ဓာဝေဒနာခန္ဓာသင်္ကြန်ခန္ဓာသင်္ခါရခန္ဓာဝิญญาณခန္ဓာပါမပါဒါဖြင့်မြင်တော့ကလည်းခန္ဓာ၅ပါးလိုချင်တော့လည်းဟုတ်တယ်နော်သို့တော့မြင်တဲ့ခန္ဓာ၅ပါးသည်လိုချင်တဲ့ခန္ဓာ၅ပါးလားဟုတ်သလားလိုချင်တဲ့ခန္ဓာ၅ပါးသည်မြင်တဲ့ခန္ဓာ၅ပါးလားမဟုတ်ဘူးခန္ဓာ၅ပါးချင်းတော့ဒူးဒူးပဲဒါပေမဲ့အရင်ခန္ဓာဟုတ်သေးရဲ့လားမေးတော့ဖြစ်ပြီးရင်ဂျင်းနဲ့တယ်နော်ဒါဖြင့်စိတ်သည်ဟိုတွယ်ဒီတွယ်တွယ်နေတဲ့အမျိုးလားအကြောင်းဆုံရမှာပေါ်တာလားဒါဖြင့်စိတ်အကြောင်းဒီလောက်ဆိုရင်တီးမိခေါင်းမိပြီအဲ့ဒီမှာဘဝတစ်ခုကူးတဲ့အခါဘဝတစ်ခုပြောင်းတဲ့အခါဒီဘဝကခန္ဓာသည်ဟိုဘက်ကိုပါလာသလားပြောင်းသွားနိုင်သလားမပြောင်းနိုင်တော့ကြည့်ဒီဘဝရဲ့နောက်ဆုံးစိတ်ကသုတိစိတ်နောက်ဆုံးစိတ်ကိုသုတိစိတ်လို့ခေါ်တယ်။ဗာစိတ်သုတိစိတ်နောက်ဘဝရဲ့အစစိတ်ကပဋိသန္ဓေစိတ်ပြောဒီဘဝရဲ့နောက်ဆုံးစိတ်ကနောက်ဘဝအစစိတ်ကအခေါ်ပေါ်လေးတော့သိပြီနော်။ဒါပြန်ပြန်မေးမယ်စိတ်ဆိုတာပါလေအာယုံကိုသိတတ်တာစိတ်မှတ်ထားတော့မှတ်ထားတော့ပြောထားတာဒီမိတ်မပြင်းနဲ့တော့
စိတ်ဆိုတာဘာလဲအော်မကူရတာကျုပ်ပြေတန်နဲ့ကျုံနေရတော့မအော်လို့မဖြစ်ပါဘူးညာနော်စိတ်ဆိုတာဘာလဲအာယုံကိုသိကြတယ်နော်ကောင်းပြီအဲ့တော့ဟောဒီသုတိစိတ်ရဲ့ပရိသတ်နေစိတ်နောက်တစ်ခါတို့ဖះဟောတဲ့အတိုင်းအဘိဓမ္မာကျမ်းမှာသင်ထားတာရှိသေးတယ်ဘဝတစ်ခုရဲ့သုတိစိတ်ရဲ့ပရိသတ်ရေစိတ်ရဲ့ဘဝင်စိတ်ဂျားထဲမှာဘဝင်စိတ်ဆိုတာရှိသေးတယ်ဂျားထဲမှာပါစိတ်အဲ့တော့သုတိစိတ်ရဲ့ဘဝင်စိတ်ရဲ့ပရိသတ်ရေစိတ်ရဲ့အဲ့တော့ဘဝစတာပရိသတ်ရေစတယ်ဘဝိသတ်ရေပရိသတ်ရေပြီးရင်ဘဝင်ဘဝင်ပြီးရင်သုတိဒါလို့နားလည်ထားနော်အဲ့ဒီစိတ်၃မျိုးဟာအတူတူပဲလို့စာဆိုထားတယ်ပရိသတ်ရေစိတ်ရဲ့ဘဝင်စိတ်ရဲ့သုတိစိတ်ရဲ့ကတူတူပဲဒီတော့ဦးဇင်းကအဲ့ဒီအဘိဓမ္မာစာသင်တဲ့ဆရာတွေကိုစောရကတက်ပရိသတ်ရေစိတ်ရဲ့ဘဝင်စိတ်ရဲ့သုတိစိတ်ရဲ့အတူတူဆိုရင်ဒီဘဝကလူဟာနောက်ဘဝကလည်းလူနောက်ဘဝကလည်းလူနောက်ဘဝကလည်းလူဒီဘဝကခွေးရနောက်ဘဝကလည်းခွေးနောက်ဘဝကလည်းခွေးနောက်ဘဝကလည်းခွေးဖြစ်နေမှာပေါ့ဒါမြဲတယ်ဆိုတော့အယူမဟုတ်ဘူးလားလို့ပြောတော့အဲ့လူကြီးတွေမဖြစ်တတ်ဘူးသူမင်္ဂလာတက်တက်မဲ့ရစ်တယ်နော်တတ္တရာဒိဋ္ဌိမဖြစ်ဘူးလားအဲ့ဒီအဘိဓမ္မာစာချတဲ့ဆရာကလည်းဘလောက်တော်တယ်လဲဆိုတော့တက္ကရာဒိဋ္ဌိနဲ့တတ္တရာအုပ်စိရာကိုမကွဲဘူးမင်းကငှက်ပြန်ရှင်းပြဟုတ်ဆိုတော့တို့ကသက်ကာယ6တန်းចောင်းသားကလေးอ่ะ AC easy going What is သက်ကာယသက်ကာယဆိုတာဘာလဲလို့မေးရင်သက်ကာယဆိုတာအရှိတရားသက်ကာယဆိုတာအရှိတရားလောကမှာရှိနေတဲ့အရှိအမှန်တရားကိုသက်ကာယခေါ်တာထထထရှုပ်ကုန်မယ်ဒါရင်သွားမယ်နော်ပြီးမှသက်ကာယပြန်ရှင်းအောင်နော်အဲ့တော့ကြည်ပရိသရေစိတ်ဘဝင်စိတ်သုတိစိတ်စိတ်၃မျိုးရှိတယ်နော်တို့တော့စိတ်ဆိုတာဘာလဲအေးစိတ်ဟာဘာဝင်မိဖြစ်လဲအာယုံကိုမိဖြစ်ဆိုတော့အခုပရိသေနေတော့မယ်ဆိုရင်ပရိသေနေမဲ့တတဝါသည်မိစရာအာယုံရှိရတယ်ဟုတ်ပြီနော်အဲ့တော့ဒီမှာသုတိစိတ်ဒီဘဝအတွက်နောက်ဆုံးသုတိစိတ်ကဘယ်အာယုံကိုယူသလဲဆိုရင်တတော်ကောင်းတို့ပရိသေနေခဲ့တုန်းကအာယုံကိုယူပြီးတော့သုတိစိတ်ကြတယ်ရှင်းလားဒါဖြင့်ပရိသေစိတ်ရဲ့ဘဝင်စိတ်ရဲ့သုတိစိတ်ရဲ့အတူတူပါလို့ဘာကိုပြောတာလဲလို့မေးရင်ယူတဲ့အာယုံတူတယ်။ဘာတူတာလဲ?ဒီစိတ်ပြီးဒီစိတ်ထားဖြစ်နေတာလား?ယူထားတဲ့အာယုံတူတာလား?အဲဒါမို့သူတော်ကောင်းတို့အိပ်ပျော်သွားပြီဆိုတဲ့အချိန်ဘဝင်စိတ်နဲ့အိပ်ပျော်သွားပြီဆိုတော့အဲ့ဒီပရိသေနေစကယူထားခဲ့တဲ့အာယုံနဲ့အိပ်ပျော်နေတယ်။ရှင်းလားဟဲ့။နောက်ဆုံးဒီဘဝရဲ့နောက်ဆုံးသေတော့မယ်ဆိုတော့လေအဲ့ဒီပရိသေနေစဉ်ကယူခဲ့တဲ့အာယုံကိုယူပြီးတော့သေတာနောက်ဆုံးစိတ်ဟုတ်ပလားအခုလောက်ကလေးပဲရှင်းပြရင်တို့ဟာခုနကဦးဇင်းပြောတဲ့ပြဿနာဟာဒီမှာဝင်လာပြီပရိသေနေတုန်းကလည်းဒီစိတ်ပဲနော်အိပ်ပျော်နေကြတုန်းကငါတို့အခုတခြားသောထူးခြားသောအာယုံမယူဘဲနဲ့အိပ်ပျော်နေတုန်းကလည်းဒီစိတ်ပဲနောက်တစ်ခါသေတော့လည်းဒီစိတ်ပဲဆိုတော့ဒီအာယုံနဲ့ပဲသေရင်ဒီစိတ်ပဲဒီလူပဲပြန်ဖြစ်မှာပေါ့ရှင်းနော်ပြဿနာထားလို့လို့ရတယ်ဒါတလောက်ကလေးတင်ရှင်းရင်ပြဿနာထားလို့လို့ရတယ်ဥဒုမင်္ဂဒါပြဿနာလုပ်တာပဲနော်ပရိသေနေတော့လဲဒီအာယုံဘဝင်ကလည်းဒီအာယုံသုတိတော့လဲဒီအာယုံဒီအာယုံမဲ့ယူပြီးသေးမှတော့ဒီလူပဲပြန်ဖြစ်မှာပေါ့ပြောစရာရှိတယ်သို့တော့ဒီလိုမဟုတ်ဘူးလူတယောက်သေခံနီးရင်ဟောဒီသုတိစိတ်မကြခင်မရဏံတန်တန်ဇောဆိုတာဇောဘာဇောလဲအဲ့တော့သေခံနီးအာယုံလာတယ်ဒီလိုသာမှတ်ထားဗျာဗာတယ်လေသေခံနီးအာယုံလာမယ်ဘယ်အာယုံဘလို့လာမလဲလို့ဆိုတော့ဟောဒီတစ်သက်လုံးမှာသူတော်ကောင်းတို့ပြုထားတဲ့ကံနေကာယကံနေဝစီကံနေမနောကံနေမရှိဘူးလားအဲ့ဒီထဲမှာမှထင်ရှားတဲ့ကံနမိတ်တွေကံနမိတ်ကံမနမိတ်ဂတိနမိတ်တချို့ကပြုထားတဲ့ကံဥမာဆိုကြပါစို့အမိတ္တတကံအဖတ္တတကံဖျားသွေးစိမ့်တဲအောင်လုတ်တကံတန်ခါသင်းခွဲတဲ့ကံဒါကဘယ်ဖုံးဘယ်ဖုံးကြီးចောင်းတဲမှာဝင်မပါနဲ့ပြောတာရှင်းလားတောင်ဖုံးကြီးညောင်ဖုံးကြီးနားမလဲဦးဖျားရှင်ဖျားတို့ကိစ္စအရှင်ဖျားတို့ဘာသာလုတ်တော့တပည့်တော်လို့လို့အတူတူပဲရံဖြစ်နေတော့ကိုတော်တို့ဆုံးကုန်မလောင်မှုပြီးရော
ရှင်းလားအဲ့တော့ခင်ဗျားတို့ကဘာမှလုပ်မလဲရံဖြစ်နေတဲ့ဘုံကြီးမကိုကွယ်ဘူးလို့သာပြောလိုက်ပြထားလိုက်နောက်တစ်ခါသင်္ဘောစိတ်ကစီးရိုက်မလားတော့မပြောတတ်ဘူးနော်အဲ့ဒီမှာသုတိရယ်ပရိသေရယ်နော်သေကံနည်းရယ်နားထောင်အမှန်တရားကြီးလို့သေကံနည်းရယ်အာယုန်နေလာမယ်ခုနကလို့ဂရုကံကြီးတွေအမိတတကံဖသတကံဖရသွေးစိမ့်တယ်အောင်လောက်ကတန်ခါသွင်းခွဲတကံယဟန္တာတတကံများကျူးလွန်ထားရဲ့အဲ့လူကတော့ပြောစရာမလိုဘူးချက်ချင်းငရဲနမိတ်တွေမြင်လာပြီးဒဲဥတန်းသွားတယ်ရှင်းလားအဲ့ဒါဂရုကံခေါ်တယ်ပြင်လို့မရဘူးဟုတ်ပြီနော်ဟာအဲ့လိုမှမဟုတ်ဘဲနဲ့ဝိပဿနာတရားတွေအားထုတ်ထားတဲ့ပုံကိုယ်တွေကြတော့တခါတည်းမပြတ်လေ့ကျင့်ထားတယ်ဒါနသမားလည်းဒါနမပြတ်ပြုတ်နေတဲ့အာစိန်တကနေတိုင်းဆွန်းလောင်းနေတိုင်းဆွန်းလောင်းဒါမှမဟုတ်တိမ်တပတ်ဆွန်းနော်မပြတ်လွန်းလောင်းတဲ့ပုံကိုယ်တွေဟာသေရင်နှပ်ပြီးသွားတယ်လို့ဒီလိုအဆိုမရှိဘူးလား။ဘာလို့ဆိုကိုဆွန်းလောင်းနေတိုင်းဆွန်းလောင်းတာလေသေကနေကြနမိတ်မြင်လာတယ်။သေမဲ့သေကလည်းနီးလာရောတန်ခါဆွန်းလောင်းတဲ့ကုသိုလ်စိတ်ကလေးနဲ့ပီတိစိတ်လေးမြင်လာတယ်။အဲ့ဒီစိတ်ကလေးကိုမရဏံတဏံဇောဆောနေတဲ့အချိန်ဒီအာယုံလေးမြင်လိုက်တော့အဲ့ဒီအာယုံကိုယူပြီးတော့သုတိစိတ်ကြသွားတယ်။သုတိစိတ်ကြတာကပရိသေရေနေကတုန်းကစိတ်ဟုတ်ပြီနော်ယူလိုက်တဲ့အာယုံသေကံနီးမှာသုတိစိတ်ကြကံနီးယူလိုက်တာခုနဆွန်းလောင်းထားတဲ့ကုသိုလ်အာယုံအဲ့ဒီအာယုံလေးနဲ့နောက်တဘဝပရိသေရေနေတဲ့ခါကျတော့အဲ့ဒီအာယုံကိုယူပြီးတော့ပရိသေရေနေတယ်ကုသိုလ်စိတ်နဲ့ပရိသေရေနေလိုက်တယ်ရှင်းလားအာယုံအပြောင်းလဲလေးနော်သုတိစိတ်ကြတာတော့ဒီဘဝပရိသေရေနေတဲ့စိတ်ကလေးနဲ့ပဲသုတိစိတ်ကြတယ်တို့တော့သုတိစိတ်မတိုင်ခင်မှာအာယုံလေးတွေလာလိမ့်မယ်ကံကမ္မနမိတ်ဂရိနမိတ်တချို့နွားတတ်သားတယ်စိတ်တတ်ထားတယ်ကြက်တတ်ထားတယ်နော်အဲ့ဒီပုဂ္ဂိုလ်တွေကတတ်ထားပြီးတတ်လိုက်တာကကံကံနမိတ်တတ်ပြီးတော့အမွှေးလုံထားတဲ့အသားဖြစ်ဖြစ်ချက်ပြုတ်ထားတဲ့အသားဖြစ်ဖြစ်ပြန်မြင်တာကမ္မနမိတ်ရှင်းသလားတတ်လိုက်တာကကံတတ်ပြီးသားမြင်တာကကမ္မနမိတ်အဲ့တော့သေကံနီးမှာအဲ့တတ်လိုက်တဲ့ကံကြီးသွားမြင်နေတော့ဟာငါတတ်မိကြတာဟောတတ်မိကြတာဆိုတော့စိတ်ကလေးလဲဝင်လာရောဘတ်ဆိုသုတိစိတ်ကကြာရောသုတိစိတ်ကြာပြီတာနဲ့တပြိုင်တည်းထဲအဲ့ဒီတတ်ထားတဲ့အာယုံကိုယူပြီးတော့ပြိသရေနေလိုက်တော့ငရဲလမ်းရောက်ပါတယ်ရှင်းလားဒါဖြင့်လူတယောက်ပြိသရေနေတော့မယ်ဆိုတော့ဘယ်အာယုံကိုယူပါသလဲဆိုတော့သေကံနီးမှာလာစောတဲ့မရဏတဏ္ဏဇောစိတ်တွေကိုအာယုံယူတယ်ရှင်းပြီလားဒါမို့လူတယောက်သေကံနည်းအရေးကြီးလားမကြည့်ဘူးလားအေးဘေးကပတ်ဝန်းကျင်ကများမတိတတ်တဲ့ပတ်ဝန်းကျင်နဲ့သွားတွေ့ရင်အဲ့ဒီလူကောင်းစွာဒုက္ခရောက်ဒါကြောင့်ဦးဇင်းတို့မေတော်ကြီးဆေးုံတက်နေတော့ဒကမာကြီးတယောက်အသက်80ကျော်အဖွားကြီးတယောက်ပါပဲသေတော့မယ်ဦးသူမင်္ဂလာလည်းအကျွမ်းကျင်ဆုံးအလုပ်တစ်ခုရှိတယ်ဒီလူသေတော့မယ်ဆိုတာတော့သေချာပေါက်သိတယ်ပြန်ကောင်းမယ်မကောင်းဘူးတော့မပြောတတ်ဘူးဘာကြီးမကြခင်သွားတော့မှအသက်ငယ်နေအဲ့ဒီချိန်ကြောင်တင်းကထအောင်ကြောင်တွေရံဖြစ်ကြတော့ဝေါဝေါဝေါဝေါနဲ့ကြောင်တန်းတွေထွက်လာတော့အဖွားကြီးကစောစောလုံးကစကားပြောနိုင်ဝင်းနဲ့ဖြစ်နေရတယ်ဘာလို့ဆိုကြောင်တန်းတော့ဟာသေတော့မယ်ကြောင်တန်းသာအာယုံပြုတ်ပြီးသေရင်ဘာဖြစ်မှတင်တော့ကြောင်မဲဖြစ်မှာသေးကနေသိအရေးကြီးတာအဲ့ဒါနတ်စမတွေခေါ်ရတယ်ဟေးဟေးဟေးအဲ့ကြောင်တန်းတွေအမြန်အဲ့ကြောင်တွေအတန်မထွက်အောင်ရှင်းဆန်းလို့ရှင်းဆန်းဆိုမြန်မြန်မောင်းထုတ်ခိုင်းတာပါတတ်ခိုင်းတာမဟုတ်ပါဘူးနော်မြန်မြန်ရှင်းလိုက်စမ်းဘာဖြစ်လို့ဦးစင်းနောက်မှပြောပြမယ်ဗျာသွားစမ်းပါလို့ဒကမာကြီးလို့ဖျားရတယ်ဦးစင်းလာတယ်အေးဦးစင်းလေအော်တင်မဦးစင်းဆိုတော့ဒကမာကြီးဖျားတရားတန်ကအာယုပြုမှန်မှန်ဗျာပြောမှန်မှန်ဗျာဆိုဘတ်ဆိုဇက်ကျိုးသွားအမလီတော်သေးရဲ့တော်ပါလားအေးသေကံဤစိတ်ကလေးအရေးကြီးတာဒီမှာသွားတော့မှသိတယ်အဲ့ဒီနေရာလေးအာယုံပြောင်းသွားလိုက်လို့ကြောင်တန်တော်လို့အဲ့ကြောင်တန်ကိုအာယုံပြုတ်သေးလိုက်ရင်အဲ့ဒီကြောင်မဘိုက်ထဲသွားတော့မှတမ်းပြီရှင်းလားဒါဖြင့်သေကံဤမှာသတိထားကြသမှတချို့ကဥစဉ်ခမဲတော်ကြီးသေတော့ရှိပါတယ်ဥစဉ်အမတွေကသူတို့အကြောင်းမကြလို့ဥစဉ်ကခမဲတော်ကြီးသေတော့မယ်ဆိုတော့ဘယ်သူမှအကြောင်းမကြဘူးအိမ်ကလူလဲတယောက်မှအတက်မခံဘူးသူကအောက်ဆင့်အကုန်လုံးကြောက်တယောက်တထိုင်ဆိုတော့အဲ့ဒီအမကသူ့တေကံนี่အเจ้าမကြောက်အောင်လားဆိုကြောက်ရန်တွေ့တွေ့တော့ဒကမကြီးနေစမ်းမအောင်ပြတယ်တကယ်လို့ခမည်း ကိုသေမဲ့ဟာကိုကျုပ်ကခေါ်လိုက်ရင်ခဲ့တော့မလုပ်ကြမလို့ဆိုအမလီအကိုကြီးသေကန်ဒီလေးအကိုကြီးဟေးလို့သူကြောက်အောင်អော်လိုက်ပါပေါ့ဟာဒါဆိုသေးကြပြီအကိုကြီးရေလို့ခမားသာအာရပါရអော်တော့ဟိုကညီမလေးရေဆိုပြီးအောက်ဆင်းပါခမားရှင်းလားအဲတဲအိုးသွားရင်သွားမသွားရင်ခမားနာပိတ်တာပဲဗျဆိုရင်အဲ့လိုကြီးလားတဲ့သင်္ကန်းကြီးလေသူ့သတိရအောင်လို့တဲ့អော်လိုက်ချင်တာတဲ့ရှင်းလားအဲ့တော့သင်္ကန်းကြီးသတိထားကြပါခမားသင်္ကန်းကြီးအာယုံမှန်ဖို့လိုပါတယ်ဒါမို့လို့သင်္ကန်းကြီးရင်လာတဲ့မရဏံတဏ္ဍံသောအာယုံကိုအာယုံပြုတ်ပြီးမှဒီလူစီပြိသရေနေရတယ်အဲ့ဒီပြိသရေနေပြီဆိုရင်တော့ပြိသရေစိတ်ရဲ့ဘဝင်စိတ်ရဲ့သုတိစိတ်ရဲ့ယူတဲ့အာယုံဟာတခုတည်းပဲကျင်းနပြီလားကောင်းပြီဒါဖြစ်ရင်အရင်ဘုရားသုတိစိတ်နဲ့ပရိသေတိသုတိစိတ်နဲ့သေခဲ့တဲ့ပုဂ္ဂိုလ်စီဒီဘုရားပရိသေတိနေတဲ့အခါကျတော့အရင်အာယုံပါသေးလားအရင်စိတ်ရှိသေးလားဒါဖြစ်ရင်ယခုပရိသေတိနေတဲ့ပုဂ္ဂိုလ်စီအရင်လူလားအရင်ဝိညာဉ်လားဒါဖြစ်အတိတ်ကဝိညာဉ်အခုပြောင်းလာတာလားဝိညာဉ်ဆိုတာဖြစ်ပြီးရင်စိတ်ဗန္ဓဌာနပေါ်နိုင်တယ်စိတ်ပေါ်နိုင်တာဗဒ္ဒနာ6ဌာနပြန်ပြောပါလေလေအဲ့ဒီမှာပေါ်နေတဲ့စိတ်တွေကိုပဲသေကနေရင်အာယုံယူတယ်ရှင်းသလားအဲ့တော့မြင်ခဲ့ဘူးတဲ့အာယုံတွေဒါမို့လို့ဟောရင်အကျယ်ကြီးဖြစ်သွားမယ်ဂရုကံအာစိဏကံအာတဏကံကတတကံဒီလိုရှိတယ်ဂရုကံဆိုတာခုနအမိတအဖတ်တဒါမဆိုးတဲ့ဘက်ကကောင်းတဲ့ဘက်ကဆိုရင်သောတာပန်တည်ထားတဲ့ကံသောတာပန်တည်သွားပြီဆိုသောတာပတိမဲ့သောတာပတိဖို့ရပြီသားပုဂ္ဂိုလ်သည်ဒီပုဂ္ဂိုလ်ဟာသေကံနေရငရဲနမိတ်ဘယ်တော့မှမလာတော့ရှင်းလားသူကဒုက္ခရီဘယ်မှသွားစရာမလိုတော့တဲ့အတွက်အပေတို့ဟုတ်လားဈေးဇန္တဆွန့်အညာနာမကြပုဂ္ဂိုလ်တို့နူချွဲရွဲတဲ့ဘဝတို့ဘယ်တော့မှပြန်မရောက်တော့သဘောပေါက်တယ်နော်ကောင်းပြီအဲ့တော့ဂရုကံမရှိရင်အာစိဏကံဟုတ်ပြီနော်အာစိဏကံဆိုတာမပြတ်လေ့ကျင့်ထားတဲ့ကံအာစိဏကံမရှိရင်အာတဏကံအာတဏကံဆိုတာသေကံဤလေးမှဖြစ်ပေါ်လာတဲ့အာယုံပတ်ဝန်းကျင်ကရိုက်ခတ်လို့ဖြစ်ပေါ်လာတဲ့အာယုံရှင်းသလားအဲ့ဒီအပြောင်းလဲလေးခုနကကြောင်ကထအော်လိုက်တယ်ဒါငကိုစီစဉ်ထားတာလားအခုမှထဖြစ်တာလားခုမှထဖြစ်တယ်ဆိုအဲ့ကြောင်အာယုံဘူးအာယုံပြုတ်တဲ့ရင်ဒီဒကမကြီးကြောင်မှဖြစ်ရှင်းနော်ခွေးအာယုံပြုတ်သေးရင်ခွေးတန်တွေဟောင်းတယ်ခွေးတွေဟောင်းတန်ကြားတယ်ဆိုတော့ဟာခွေးတွေဟောင်းတယ်နော်အေးသွားပြီရှင်းလားအဲ့ဒါအာသနကံအဲ့ဒီကံนี่ဂရုကံလည်းမရှိဘူးအာစိဏကံလည်းမရှိဘူးအာသနကံလည်းမရှိဘူးဆိုရင်ကတ္တတကံတဲ့ကတ္တတံဆိုတာဘဝများစွာတန်တရာကပြုတ်ထားခဲ့တဲ့ကုသိုလ်ကံအကုသိုလ်ကံတွေဟာအဲ့ဒီမှာအလှည့်ရွေးပြီးတော့သေကံนี่မှာနမိတ်ပေါ်လာရှင်းလားဒါပြင်ပြုတ်ထားတဲ့ကံနေသည်လေလိုပြလိုလွင့်သွားတာလားအကျိုးပေးမှာလားသူအကျိုးပေးချိန်တန်လာတဲ့အခါကျတော့အကျိုးပေးကိုဂျင်းရကလားဒါပြင်အရင်ဘဝကပုံကိုယ်သည်သေပြီးတော့သူ့ဝိညာဉ်ဟာဒီဘက်ကူးလာသလားကူးသလားဟိုဘက်ဒီဘက်ကူးဖို့ဟိုဘဝဒီဘဝထားလို့မျက်လုံးကမြင်တဲ့ဟာနားပြောင်းလို့နားမြင်တဲ့ဟာနှာခေါင်းပြောင်းလို့စိတ်ဆိုတာဒီနာဖြစ်ပြီးနာပြက်တာအဲ့ဒါကို तू ကတေမိမင်းဝိညာဉ်ဟာဖျားဖြစ်လာပါတယ်လို့ပြောတာမှန်သလားတတရဒိဋ္ဌိခေါ်တယ်ဗာဒိဋ္ဌိအခုစိတ်ကလေးတွေမြဲတယ်ဝိညာဉ်တွေမြဲတယ်လို့ယူဆထားတာဗာလဲတတရဒိဋ္ဌိဒါမှမဟုတ်ဟောဒီမှာသက်ဝိုင်းကြီးကြည့်ပြီးတော့သင်္ခါရပစ္စယဝိညာဏံဆိုပြီးဖြစ်စဖြစ်တဲ့စိတ်ကဝိညာဉ်ပဲလို့ဖျားဟောဓမ္မခန္ဓာကဟောတော့တချို့သောဘာသာတွေကမြန်မာပြည်လူမျိုးတွေကိုဗုဒ္ဓဘာသာတွေကိုသူတို့ဘာသာတွေဆွဲသွင်းနေတော့ဝိညာဉ်ဆိုတဲ့စကားလုံးကိုယူသုံးပြီးတော့ဆွဲဆောင်သွားတယ်ဘူးမသိဘာမသိတွေအကုန်ပါသွားရှင်းလားဝိညာဉ်ဆိုတာဘာလဲစိတ်ဟောဒီထဲမှာအသက်ကောင်ဝိညာဉ်ကောင်လိပ်ပြာကောင်သီးသန့်ရှိသလားအေးတချို့ကလိပ်ပြာလွင့်သွားလို့တဲ့အိမ်ခေါင်ဘဝကနေခွထိုင်ပြီးခေါ်လွင့်စရာလိပ်ပြာရောရှိသလားတကယ်ရှိတာယုတ်တရားနဲ့အဲ့ဒီယုံနာနှစ်ပါးလဲဖြစ်ပြီးရင်ဒီနာဖြစ်ပြီး ဒီနားပြက်တာဒီကနေခွဲသွားလို့ရသလားရှင်းလားနာငါသက်သက်သွားလို့ရသလားဖြစ်ပြီဂျင်းနဲ့တော့ဒါဖြင့်ဒီနံဝิญဉ်လေးစီဟိုဘဝဒီဘဝကူးလို့ရသလားပြောင်းလို့ရသလားတစိတ်ဟာဖြစ်ပြီးရင်ဖြစ်တဲ့နေရာတွင်ဂျင်းနဲ့သလားဟိုဘဝဒီဘဝလို့ပြောင်းတယ်လို့ယူဆထားရင်သတ္တရဒိဋ္ဌိဗာဒိဋ္ဌိအဲ့ဒီသတ္တရဒိဋ္ဌိဒီမှာဘုရားကပြောတယ်ကြည့်တာတိဒီယူရှိတယ်အလုံးကိုလိုက်ကြွားတော့ယဟန်နေရပညာရှိယဟန်နေရဆုံးပါတယ်တာတိမင်းအဲ့ဒါလို့ဘုရားကိုမဆွတ်ဆွဲပါနဲ့ဘုရားရှင်ကိုတော်မြတ်ကြီးဒီလိုမဟောပါဘူး။အိုးကိုတော်တို့တရားလည်းမမနာပဲနဲ့တပည့်တော်တရားသေချာနာထားတာသိတယ်။တေမီမိဝင်ခြင်းကဘုရားဖြစ်တာ။တေမီထားလို့သိတ္တထဝင်ခြင်းတော်ဘုရားဖြစ်သလား။အေးသိတ္တထကာမကာမဂုဏ်ခံစားနေတာမောင်းမပေါင်း4000 6000။အဲ့ဒီဝင်ခြင်းကြီးကဘုရားဖြစ်လို့ရမလား။ရှင်းသလား။စိတ်ဆိုတာဖြစ်ပြီးရင်အေးအဲ့ဒါလို့အဲ့ဒါနဲ့ဝိုင်းဆုံးမှမရဘူး။လက်မခံတော့ဒီမှာအချိန်ပြည့်နေတော့မြန်မြန်မဲ့ဘုရားစီခေါ်သွားတယ်ဘုရားအချီးနီးသောပုဂ္ဂိုလ်ငါစီမလာခြင်းတဲ့လူဘာလို့ခေါ်လာလဲတင်မဖျားဒီတာတိသံဃာသေးသားဟာဟောသလိုဟောသလိုပဲဖျားဟောတဲ့ဓမ္မခန္ဓာတွေနာပြီးတော့ဒီလိုဒီလိုရှောက်ပြောနေတော့ပညာမဲ့တဲ့အသိဉာဏ်မရင့်ကျက်သေးတဲ့ယဟန်နေရသူစကားနားထောင်ပြီးတော့အကုန်အယူလွဲကုန်ကြမှာဆိုလို့အရှင်ဖျားဆုံးမရန်ခေါ်လာတယ်ဆိုတော့တုတ်ဆမောကပုရိတော်တုတ်ဆအချီးနီးမောကပုရိတော်မတ်ဖုံမအချီးနီးဖြစ်တဲ့ပုဂ္ဂိုလ်တဲ့မင်းဝิญဉေဟာမြဲတယ်လို့ယူထားတာဟုတ်သလားဆိုမှမဖျားဝန်ခံတယ်မင်းအဲ့ဒီအယူမစွန့်သေးသရွေတဲ့နိဗ္ဗာန်ထားกว่าတဲ့မင်းသွားမှာဒေအိုးပဲရှင်းလားမိစ္ဆာအယူမစွန့်တဲ့ပုံကိုယ်ရဲ့သွားရလမ်းဟာဒေအိုးအပယ်လေးပုံရှင်းတယ်နော်မင်းဒီအယူမစွန့်သေးရဲ့ဒီအပယ်လေးပုံကတက်မှာမဟုတ်ဘူးသာတီးတဲ့တကားတဲ့သားရှင်းရလားအဲ့တော့ဝိညာဉ်မြဲတယ်လို့ငါဘယ်တော့မှမဟောဘူးဆိုယဟန်တွေမေးတယ်ယဟန်တွေဝိညာဉ်ကိုသင်တို့ဘယ်လိုသိသလဲဟာဝိညာဉ်ဆိုတာစိတ်ပါဗျာစိတ်ဆိုတာပါလဲစိတ်ဆိုတာအာယုံကိုသိတတ်တာပါဗျာဟုတ်ပြီနော်စိတ်ပဲဘုံမီဖြစ်လဲဆိုအာယုံကိုမီဖြစ်ပါတယ်ဗျာမီတဲ့အာယုံတွေကတစိတ်ပေါ်တစိတ်အာယုံတအာယုံနဲ့ဖြစ်ပြီးရင်ပြက်တယ်ဒါဖြင့်မျက်စိမှာပေါ်တဲ့မြင်စိတ်မြဲသလားနားမှာပေါ်တဲ့ကြားစိတ်မြဲသလားဘယ်စိတ်ပေါ်ပေါ်ဖြစ်ပြီးရင်အဲ့တော့အဲ့ဒီနားမှာပေါ်တဲ့ကြားစိတ်ဒီမျက်စိကိုကူးလို့ပြောင်းလို့ရသလားဒါဖြင့်စိတ်ဆိုတာကူးတတ်ပြောင်းတတ်တဲ့မျိုးလားဖြစ်တဲ့နေရာပြက်တာလားကျေနပ်သလားအဲ့တော့စုတီစိတ်ဆိုတာစုတီဒီဘဝရဲ့နောက်ဆုံးစိတ်ချုပ်သွားပြီဟိုမှာပရိသေတွေဆိုတာသွားပြီအနန္တရပစ္စယေနပစ္စယောအချားမရှိဘူးခုနှစ်ရက်လည်းမချဘူးခုနှစ်လလည်းမချဘူးတမနဲ့လည်းမချဘူးရှင်းလားတို့ကအမေသေးသွားပြီလေအိမ်ထဲမထွက်သေးဘူးမထွက်သေးရင်ပိတ်တာဖြစ်နေပြီရှင်းလားစုတိစိတ်နဲ့ပရိသေရစိတ်ကအခြားမရှိဘူးရှေးစိတ်ပြတ်တာနဲ့နောက်စိတ်ချက်ချင်းအစားထိုးတာအနန္တရပစ္စေနပစ္စယောတမန္တရပစ္စေနပစ္စယောအနန္တရအခြားမရှိမှု၍အကျိုးပေးတယ်တမန္တရပစ္စေနပစ္စယောကောင်းစွာအခြားမရှိမှု၍တေချာအောင်တော်ပြောလိုက်သေးတယ်ရှင်းတယ်နော်ဒါဖြင့်စုတိစိတ်နဲ့ပရိသေရကြားတဲ့ခொနည်းရတဲ့ခொနလီတွေခြားသေးလားရက်လယ်မှအင်းအထွက်တယ်ဆိုတာဟုတ်သလားဂျင်းနပ်ပြီနော်အဲ့တော့ခန္ဓာဘယ်နှပါးတော့အေးခန္ဓာ၅ပါးဆိုတာအရှိတရားတကယ်အရှိဟာယုတ်တရားနဲ့နံတရားယုတ်လည်းဖြစ်ပြီးရင်နံလည်းဖြစ်ပြီးရင်အဲ့ဒီယုတ်နံဓမ္မသည်အရှိတရားဖြစ်ခြင်းကြောင့်သူ့ကိုခေါ်တော့တက္ကာယလို့ခေါ်ဘာလို့ခေါ်လဲအဲ့တော့သူတော်ကောင်းတို့မှာယုတ်ရှိမရှိအဲ့ဒီယုတ်ကိုငါလို့ဆိုလို့ရလားငါပိုင်သလားမပိုင်တဲ့ငါကိုငါလို့ယူရင်ဒိဋ္ဌိဟုတ်ပလားအရှိတရားကတက္ကရာငါလို့ယူတာကဒိဋ္ဌိတက္ကရာနဲ့ဒိဋ္ဌိနဲ့ပေါ့ပြန်ခုခင်ဗျားတို့မျက်စိနဲ့အစင်းနဲ့တိုင်ပါစေပေါ့အားလုံးမြင်တတ်တဲ့သဘောရှိလားအဲ့ဒါတက္ကရာဟုတ်ပြီနော်မျက်စိနဲ့အစင်းနဲ့တိုင်လို့မြင်တာပါလေတက္ကရာမြင်စိတ်ပေါ်တာငါမြင်တယ်လို့ပြောတာကဒိဋ္ဌိငါမြင်တာလားမြင်တတ်တဲ့သဘောရှိလို့မြင်တာမြင်တတ်တဲ့သဘောရှိလို့မြင်တာကတက္ကရာအရှိတရားဟုတ်ပြီနော်သူ့သဘာဝသူ့ကံအကျိုးပေးတိုင်းရှိနေတဲ့အရှိတရားအဲ့ဒီအရှိကိုငါမြင်တယ်လို့လုပ်လိုက်တာကဒိဋ္ဌိတက္ကရာနဲ့ဒိဋ္ဌိနဲ့ပေါ့ကိုယုတ်ကိုရောကိုပိုင်သလားကိုနံကိုရောကိုပိုင်သလားဒါဖြင့်မပိုင်တဲ့ယုတ်နံတရားရှိသလားမရှိဘူးလားရှိတယ်ယုတ်လည်းရှိတယ်န nan le shi de shi lo tu ko ba lo takaya a shi de ya ga takaya nga lout da ga deithi takaya ne deithi ne paw ai takaya deithi shi ni yin naw ga ni tantara khai ne mye de so la le la lai mi ho bi no ai ri ya ni ma aku bwa ji wo ya ma kaung no sha lo phoi lo ga le mya no ta ye thami ya le a sin ma pye so lo nga do te e da ba be te yin e da be so la ausida deithiတင်ရင်အေးတာလားအကျိုးပေးတယ်လာအောင်ပါလားဒီဘုရားရှာအဖွေရခက်တယ်ဥ္စာဒနာမွဲတယ်ဆိုတာအရင်ဘုရားအဒိဏဒါနာကံကြောင့်သူများပစ္စည်းခိုးတဲ့လေလေလူကလတ်လာပါခေါင်းပါတယ်ပစ္စည်းဥ္စာရှာဖွေလို့ခဲရင်တယ်ရတဲ့ဥ္စာမမြဲဘူးရှင်းလားအဲ့ဒီထဲမှာအနာရောဂါများအောင်ပဲဆိုတော့သူများအသက်တတ်ထားတဲ့ကံဒီအနာရောဂါများတယ်အသက်ကိုတိုးစေတယ်ရှင်းလားသဘောပေါက်လားတောင်ဗုဒ္ဓဘာသာတွေမလောက်ကြပါနဲ့သူများအသက်မတတ်ပါနဲ့တိုးဥစ္စာမခိုးပါနဲ့လို့ပြောတာဒီဘု து အတွက်ပြောတာကျင်းရတယ်နော်အဲ့တော့အချင်းချင်းပြောရင်တတော်ကောင်းတို့တဏ္ဍာမှာမျက်လုံးရှိတယ်ရှိတဲ့မျက်လုံးသက်กายငါမျက်လုံးလို့ယူလိုက်ရင်ဒိဋ္ဌိမျက်စိဘာလောက်တတ်တော့ငါမျက်လုံးတစ်လုံးနဲ့မြင်တာလားမျက်လုံးရှိတဲ့လူတိုင်းမြင်တာလားဒါဖြင့်မျက်လုံးမှန်သမျှရဲ့သဘောကိုကမြင်တတ်တာရှင်းတယ်နော်မြင်တတ်တဲ့သဘောရှိလို့မြင်တာကိုငါမြင်တယ်လို့လှုပ်တာဒီအမှန်ဖြစ်မလားအမှားဖြစ်မလားအေးမြင်တတ်တဲ့သဘောကတက်ကရငါပဲလို့လှုပ်လိုက်တာကကျင်တတ်တယ်နော်ကဲအချင်းချုပ်ပြောရင်ယုံနံခန္ဓာကတက်ကရငါဥစ္စာလှုပ်တာကဒိဋ္ဌိရှင်းရလားဒါပြင်အရှိတရားကိုပါခေါ်လို့တက်ကရရုပ်ရှိတယ်တက်ကရနာမ်ရှိတယ်မျက်လုံးရှိတယ်နားရှိတယ်နှာခေါင်းရှိတယ်လျှာရှိတယ်ကိုယ်ရှိတယ်စိတ်ရှိတယ်အဲ့ဒီအရှိတရားတွေကပါလေအဲ့ဒီတက္ကရာကိုပိုင်ကိုဆိုင်တရားလားငါကုံငါဟာလို့ဆိုလို့ရသလားအရှိတရားကတက္ကရာငါလို့လောက်တာကဒိဋ္ဌိတက္ကရာနဲ့ဒိဋ္ဌိနဲ့ပေါ့ဒါဖြင့်အရှိတရားကတက္ကရာပြောပြောအရှိတရားကငါလို့လောက်တာကတက္ကရာနဲ့ဒိဋ္ဌိနဲ့ပေါ့အရှိတရားခန္ဓာဘယ်နှပါအဲ့ဒီခန္ဓာ၅ပါးကတက္ကရာငါလို့ဒိဋ္ဌိလောက်တာကတက္ကရာနဲ့ဒိဋ္ဌိနဲ့ပေါ့အရှိတရားဒွါရဘဏ္ဍပေါက်6ပေါက်ပြောပြောအရှိတရားဒွါရဘဏ္ဍပေါက်အဲ့ဒီဒွါရ6ပေါက်ကသက္ကာယငါလို့လောက်တာကရှင်းရလားအဲ့ဒီသက္ကာယလေးမြဲတယ်လို့လို့ရင်တတ္တရဒိဋ္ဌိဟုတ်ပြီနော်ပြည့်ရင်တောက်ရင်သေရင်အေးတာပဲဒီဘဝဒီကိုယ်ဆန်နောက်ဘဝနောက်ကိုယ်ခန္ဓာတချို့ကမရှိဘူးလားနောက်ဘဝမှာခန္ဓာကိုယ်သိတာမှမဟုတ်တော့ချာခုလောလောဆယ်ခြောက်မှုအရေးကြီးတယ်နင်းဒီလိုမလာဘူးလားအဲ့တော့နောက်ဘဝကျတော့မသိပဲခန္ဓာမှာလားသိပြီးမှခန္ဓာသိပြီးမှကိုပြုတ်ထားတဲ့အပြစ်ကိုသိပြီးမှခံရမှာအဲ့ဒီကြမှာအဖေကပါအမေကပါလို့လို့မရဘူးဒီတော့အကြောင်းရှိရင်အကြောင်းကောင်းမှဂျင်းရတယ်နော်အဲ့ဒီပြတ်တယ်တောက်တယ်လို့ယူရင်အုပ်စေတာဂျင်းရသလားဗုဒ္ဓဘာသာမှရင်အဲ့ဒီဒိဋ္ဌိ3မျိုးကလွတ်အောင်အဲ့ဒီ3မျိုးမလွတ်သေးသေးဗုဒ္ဓဘာသာအစစ်မဖြစ်သေးရှင်းပြီလားဒါပြင်ခင်ဗျားတို့တဏ္ဍာမှာဘယ်စိတ်မြဲလဲဘယ်စိတ်ပါအလုံးဟာဖြစ်ပြီးရင်ကုစုတိပရိသေရောရှင်းပြီလားအဲ့တော့ပရိသေသည်ဘယ်စိတ်နဲ့နေလဲဆိုတေကံဤလာတဲ့အာယုန်နေယူပြီးတော့ပရိသေနေပါတယ်အဲ့ဒီပရိသေအာယုန်ဒီဘက်ဘဝင်စိတ်ကိုအိပ်ပျော်နေတဲ့စိတ်အာယုန်ယူစရာမရှိလို့တစ်ခါတည်းငိုက်နေတဲ့စိတ်အဲ့ဒါဘဝင်စိတ်ရှင်းတယ်နော်နောက်စုတိစိတ်ဟောဒီဘဝတစ်ခုလုံးအတွက်ပရိသေနေတဲ့စိတ်ရဲ့ဘဝင်စိတ်ရဲ့စုတိစိတ်ရဲ့အာယုန်ယူမှုတစ်ခုလည်းအတူတူပဲလို့မှတ်ပါကျင်납ပြီလားဟဲ့ဒါဖြင့်ရင်ตาติอยู่มาละมันดล่ะมาดล่ะอำมาได้อยู่ก็พญาส่งมาได้ตาติเมดีอยู่ก็ไม่สนได้ด้วยแม่โพนิพพานไม่อยากไหนหมู่อฉีนีตอนปกโกโหลเปล่าเออดีตกต่อเด้มาพญาตาติก็ส่งมาไปแม้ตาติอยู่สนตั้วเด้โหลไม่ป่าวရှင်းล่ะแกเค้ามาดูอ๋อมาได้อยู่มันละไก่ท้ามาล่ะสนเปียมาตริฐาทั้งหมดตาติตงาเด้ต้าโหลแท้เปล่าจริงดิအကြောင်းမပြည့်စုံသူဟာအကျိုးမပြည့်စုံအကြောင်းမစင်ကြယ်သူဟာအကျိုးမစင်ကြယ်ကံနေတော့ညံမှနေတယ်ရှင်းရသလားအဲ့တော့ညံမွဲတဲ့လူတွေမဖြစ်အောင်ငါတို့ဒီဘုံရှင်ကံရှင်ပါရမီရှင်တွေဖြစ်တယ်အမှန်ကိုသိအောင်ကြိုးစားဖို့လိုအပ်မလိုအပ်အဲ့တော့သက္ကာယဒိဋ္ဌိဆိုတာသက္ကာယကအရှိတရားပြောသက္ကာယကငါကငါဟာငါအောင်ဆိုလှုပ်ထားတာကဒိဋ္ဌိအယူမှား
ဟုတ်ကဲ့လားအဲ့တော့ဒီခန္ဓာကိုယ်မှာငါကိုငါဟာလို့ဆိုစရာရှိသလားအားလုံးကဖြစ်ပြီးရင်ဒါဖြင့်ဝိညာဉ်ကလေးတတ်တမြဲနေတယ်လို့လည်းပြောလို့ခန္ဓာ၅ပါးသည်ဖြစ်အတူပြန်အတူစိတ်ကလေးတစ်စိတ်တည်းဟိုဘက်ဒီဘက်ကူးလို့ဝိညာဉ်လေးတစ်ခုတည်းဟိုဘက်ဒီဘက်ကူးလို့ကျေနပ်ကြလားဒါဖြင့်အားလုံးကဖြစ်ပြီးရင်သဗ္ဗေသင်္ခါရာအနိစ္စသဗ္ဗေသင်္ခါရာသင်္ခါရဆိုတာအကြောင်းကြောင့်ဖြစ်ပေါ်လာတဲ့တရားမှန်သမျှဟာမြဲတယ်လို့မရှိဘူးအားလုံးဖြစ်ပြီးတော့ကဲဖြစ်ပြီးပြတ်တာဗာသစ္စာသိတဲ့ဉာဏ်ကမေကသစ္စာနဲ့မှန်မှန်ကန်ကန်သိရင်ဒီဘက်ကသက္ကာယသတ္တရာအုပ်စေရဆိုတဲ့လွဲမားတဲ့မိစ္ဆာဒိဋ္ဌိတွေလာစရာလိုသေးလားမလိုရင်သေးတာကနောင်ခန္ဓာမလာတာကရှင်းတယ်နော်အဲ့ဒါဘုရားကယဟန်နေကိုခေါ်မိပါတယ်ချက်သားတို့ငါမြန်းကွာမြင်စိတ်ကလေးမြဲတယ်လို့ဟောဘူးသလားကြားစိတ်ကလေးမြဲတယ်လို့ဟောဘူးသလားမဟုတ်ဘူးပါဘုရားဒါပြမြင်စိတ်ကလေးကဟိုဟိုဒီဒီပြောင်းတယ်လို့ဟောဘူးသလားမဟုတ်ဘူးပါဘုရားငါဘုရားမဟုတ်ဘူးပဲနဲ့ယူဆထားတာဒီဒီပုဂ္ဂိုလ်ဒီမိုက်မဲသောပုဂ္ဂိုလ်ဖြစ်တယ်လို့ဘုရားကစူပူချိန်မောင်းမှုပြုခဲ့ပါတယ်ဟုတ်ပြီနော်အဲ့တော့အခုအားလုံးကလည်းဘုရားရှင်ကိုရောမြတ်လည်းမဟောတကယ်ကိုယ်ခန္ဓာမှာလည်းမမြဲတဲ့တရားကိုမြဲတယ်လို့ယူเสียလို့သေးလားခொနည်းကခொနလီများစောင့်နေเสียလို့သေးလားအားလုံးကဖြစ်ပြီးရင်ဟိုဘဝဒီဘဝဒီဘဝဒီလိုကူးပြောင်းချိတ်သွားတဲ့သဘောပေါ်ရှိသလားအကြောင်းတရားနဲ့အကြောင်းရှိရင်တော့ကိုပြုထားတဲ့ကုသိုလ်အကုသိုလ်အကြောင်းတရားတော့ဟိုမှာပါမလားမပါဘူးလားကံအတုံးခဲလိုက်လာလားလားအကြောင်းကထောက်ပံ့တာလားဂျင်းရတယ်နော်အကြောင်းကောင်းမှအကြောင်းမှန်မှအကြောင်းစင်ကြယ်မှအဲ့ဒီအကြောင်းကျိုးအလုံးလည်းဖြစ်ပြီးရင်ကဲပါသစ္စာသိတဲ့ဉာဏ်ကသေတာကနောင်ခန္ဓာမလာတာကသစ္စာဘယ်နှချက်ကအေးအဲဒါသစ္စာ၄ချက်တစ်ပြိုင်တည်းကိုင်းမှဒါလည်းတန္တရာဝတ်တွင်းကလွတ်ကဲနိုင်မှာဖြစ်တဲ့အတွက်မမိမလျော့မပေါ်စားသောတတိမလျှော့သောဇွဲလုံးလကိုလက်ကင်ထားပြီးတော့ရရှိထားတဲ့ဘဝဒူးကလေးကိုမိမိယော့ယော့ပေါ်ပေါ်ဆဆလွဲမားစွာနဲ့အချိန်မကုန်စေဘဲနဲ့ဒီဘဝဒီခဏမှာပဲမက်ဖို့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်အောင်ကြိုးစားကြပါစို့လို့တိုက်တွန်းရင်းနဲ့ဒီညဒီမြနဲ့ပဲနားကြအောင်စို့